Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာခင်ဗျာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်တန်ကနေဩဂတ်လ10ရက်စနေနေ့ညပိုင်းမှာပါသောစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဒိုင်းလိုမီတာ38 32 51နဲ့ဒိုင်းလိုမီတာ190တို့ပြင်ဗီအိုရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မေဂန်ပြည်အောင်စုမှာလာမယ့်နိုဝင်ဘာလသမရရွေးကောက်ပွဲမှာစနာမဲတွေကိုစားလိုက်ကနေတစင်ပို့ပြီးမဲပေးတာတွေကြောင့်ဒီရွေးကောက်ပွဲမှာမဲမစမာမှုတွေဖြစ်လာနိုင်တယ်လို့သမ္မတဒေါနယ်ထရမ့်ကမနေ့တောက်ချာနေ့ကထပ်ပြီးတော့စွပ်စွဲလိုက်ပါတယ်။မဲခိုးတာတွေအကြံဖန်လုပ်တာတွေဖြစ်လာနိုင်တယ်လို့ဖလော်ရီဒါပြည်နယ်တမ်ပါမြို့ကမသွားခင်အီမီတော်မြခင်မြမှာသတင်းတော်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေအနေနဲ့အမေရိကန်ရဲ့စာရွက်နဲ့ဖြစ်ရတဲ့စနာမဲတွေကိုအတုလုလာနိုင်ကြောင်းနဲ့ဒီရွေးကောက်ပွဲဟာတမိုင်းမှာအဆိုးအဝါဆုံးရွေးကောက်ပွဲကြီးဖြစ်လာဖို့ရှိတယ်လို့သမ္မတထရမ့်ကတည်တည်ထောက်ထားသုံးတရားမပြပဲပြောကြားခဲ့ပါရယ်သမ္မတထရမ့်ကအခုနှစ်သမ္မတရွေးကောက်ပွဲကိုရွှေ့ဆိုင်းဖို့ Twitter ကနေပြောပြီးတရက်ကြာမှအခုလိုထပ်ပြောလိုက်တာလည်းဖြစ်ပါတယ်သမ္မတထရမ့်ကစာလိုက်ကနေပေးပို့တဲ့မဲတွေဟာရေးတော့ဖို့လဲကြာပြီးအဲ့လိုစာလိုက်ကနေပို့တဲ့မဲတွေကြောင့်2020ရွေးကောက်ပွဲဟာရွေးကောက်ပွဲတမိုင်းမှာမမှန်မကန်ဆုံးနဲ့မဲမသမားမှုအများဆုံးရွေးကောက်ပွဲဖြစ်လာမှာဖြစ်တယ်ဆိုပြီးတော့ Twitter ကနေဆွဆွဲပါတယ်ဒါပြင်ဒီရွေးကောက်ပွဲဟာအမေရိကန်ပြည်ထောင်စုအတွက်ကြီးအကျယ်စိတ်ကတိကောက်ဖြစ်စရာကိစ္စဖြစ်လာမှာဖြစ်ပြီးတော့လူတွေအနေနဲ့တည်တည်ချာချာဘေးအန္တရာယ်ကင်းကင်းနဲ့မဲပေးနိုင်တဲ့အချိန်အထိရွှေ့ဆိုင်းတင်တယ်လို့ Twitter ကနေပြောတာပါ။ဒါမှလည်းသူခံမှန်းတယ်လို့ဖြစ်လာနိုင်တဲ့ပြဿနာတွေကြောင့်တော့သူ့အနေနဲ့ရွေးကောက်ပွဲကိုမရွှေ့ဆိုင်းခြင်းတယ်လို့ရွေးကောက်ပွဲရလဒ်ကိုလည်းသတင်းပတ်တွေလရင်နှစ်တွေနဲ့ချီပြီးမဆောင်ကျင်ဘူးလို့အဲ့ဒီနေ့ညနေမှာပဲသတင်းတော့တွေကိုအင်ဗီရောမှာပြောခဲ့ပါတယ်။ရွေးကောက်ပွဲကိုရွှေ့ဆိုင်းနိုင်တဲ့အနာဟာသမရမှာမရှိပဲလွတ်တော်မှာပဲရှိတာဖြစ်ပြီးတော့ပါတီနီယားစလုံးကလွတ်တော်အမတ်တွေကတော့ရွေးကောက်ပွဲရွှေ့ဆိုင်းလာပွဲရှိတယ်ဆိုပြီးပြောနေတဲ့အပေါ်မှာလက်မခံပဲအမြန်ပယ်ချခဲ့ပါတယ်ခင်ဗျာ။ဟောင်ကောင်ရဲ့မျိုးသားလုံခြုံရေးဥပဒေအောက်ကနေအမေရိကန်နိုင်ငံသားတဦးပါဝင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ6ဦးကိုဖမ်းရန်ထုတ်လိုက်တဲ့အပေါ်မှာထင်ရှားတဲ့အမေရိကန်လွတ်တော်အမတ်2ဦးကတရုတ်စိုးရွားကိုပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ဟောင်ကောင်အာဏာပိုင်တွေကနေသန်လောနဲ့အမေရိကန်နိုင်ငံသားဆမ်မြော်ချူးတို့အပါအဝင်လူ6ယောက်ကိုဖမ်းရန်ထုတ်လိုက်ကြောင်းတရုတ်စိုးရွားပိုင်းရုပ်သံလိုင်းကတောက်ကြနေကပြောပါရယ်အဲ့ဒီ6ယောက်ဟာဟောင်ကောင်ကနေထွက်ပြေးတိမ်းရှောင်နေပြီးတော့သူတို့ကိုမျိုးသားလုံခြုံရေးဥပဒေကိုချိုးဖောက်တယ်ဆိုတဲ့တန်ကြားနဲ့အလို့ရှိနေတာဖြစ်ပါတယ်တရုတ်စိုးရွားအနေနဲ့အခုလိုလှုပ်လိုက်လို့လွတ်လပ်မှုဒီမိုကရေစီရေးလူခွင့်ရေးတရားဥပဒေစိုးမိုးရေးအတွက်ယက်တည်နေတဲ့သူတွေရဲ့အတန်ကိုတိတ်အောင်လုံနိုင်မယ်လို့ထင်နေတယ်ဆိုရင်တော့ဒါဟာစိုးရိမ်ပွဲရအမှားကြီးဖြစ်ပြီးတော့ဒီနေ့အချိန်မှာကျွန်တော်တို့အားလုံးဟာဟောင်ကောင်ဒေသခံတွေပါပဲလို့အောက်လွှတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌ Elliot Engel နဲ့အထက်လွှတ်တော်နိုင်ငံရေးကော်မတီကဝါရင်အထက်လွှတ်တော် Matt Robert Menendez တို့ကကြေညာချက်မှာပြောပါရယ်ဟောင်ကောင်ကတရုတ်စိုးရွားကိုထောက်ခံတဲ့အာဏာပိုင်တွေရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့သူတို့အနေနဲ့အလွန်ပဲစိုးရိမ်ကြောင်းအမေရိကန်လွှတ်တော်အမတ်နှုတ်ဦးစလုံးကပြောပါရယ်အခုလိုလှုပ်လိုက်တဲ့အတွက်တရုတ်နိုင်ငံကိုနိုင်ငံတကာအသိုင်းအဝိုင်းမှာစီးမင်းတိုင်းတာဝန်သိသိဆောင်ရွက်တဲ့အဖွဲ့ဝင်နိုင်ငံဖြစ်တယ်ဆိုတဲ့ကုန်သိခါကိုပို့ပြီးတော့ထိခိုက်စေတယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာအင်တာနက်အွန်လိုင်းပေါ်ကလူမှုကွန်ရက်တွေမှာလူကြိုက်များနေတဲ့ TikTok application နည်းပညာ software အသုံးပြုတာကိုအမေရိကန်မှာတားမြစ်ပိတ်ပင်သွားဖို့ရည်မှန်းထားတယ်လို့အမေရိကန်သမ္မတ Trump ကပြောလိုက်ပါတယ်လူမှုကွန်ရက်တွေမှာဗီဒီယိုတွေမျှဝေနေတဲ့နာမည်ကြီး TikTok application ကိုအမေရိကန်မှာအသုံးပြုတာတွေကိုရပ်တန့်ဖို့စနေနေ့အစောဆုံးထားပြီးလှုပ်လာနိုင်တယ်လို့သမ္မတ Trump ကမနေ့တောက်ကြနေ့ကပြောပါတယ်သူအနေနဲ့ TikTok application ကိုအသုံးမပြုနိုင်အောင်တားမြစ်ဖို့အတွက်အုပ်ချုပ်ရေးအမိန့်ကိုသုံးသွားနိုင်တယ်လို့ပြောပါတယ်။ American က TikTok ရဲ့လုပ်ငန်းတွေကို American company တစ်ခုကဝယ်မဲ့သဘောတူညီချက်တစ်ခုကိုသမ္မတ Trump ကသဘောမတူပါဘူး။ TikTok application ဟာ American နဲ့ကမ္ဘာတစ်ဝှမ်းမှာအလွန်လူကြိုက်များပြီးတော့ကမ္ဘာတစ်ဝှမ်းမှာဒီ application ကိုသုံးစွဲသူ1 billion ကျော်ရှိပြီးတော့ဒီထက်က165%ကတော့ American ကဖြစ်ပါတယ်။ဒီနည်းပညာ software ကဖျော်ဖြေဗီဒီယိုတသက်တည်းမဟုတ်ပဲစကားစစ်ထိုးပွဲတွေလူမျိုးရေးတရားမျှတမှုနဲ့လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲစတဲ့နိုင်ငံရေးကိစ္စရပ်တွေအပေါ်ယက်တီမှုတွေလည်းပါဝင်လာဖြစ်ပါတယ်။အမေရိကန်အာဏာပိုင်တွေကတော့ TikTok ဟာလုံခြုံရေးအရချိန်ချောက်မှုရှိလာနိုင်တယ်လို့ဆိုရင်းနေပြီးတော့ကုမ္ပဏီအနေနဲ့အသုံးပြုတဲ့လူတွေရဲ့အချက်အလက်တွေကိုတရုတ်ဆိုရနဲ့ဝေမျှလာမှာကိုဆိုရင်းနေကြတာဖြစ်ပါတယ်ခင်ဗျာ။ဝန်ထမ်းတွေအနေနဲ့သတင်းတော်တွေနဲ့ပတ်သက်တဲ့ထောက်လှမ်းရေးအစီရင်ခံစာတွေကိုစုဆောင်းတာတွေဖြန့်ဝေတာတွေမလုပ်ကြဖို့မိန့်ထုတ်လိုက်တယ်လို့အမေရိကန်မိမီလုံခြုံရေးဝန်ကြီးဌာနကဇူလိုင်လ31ရက်နေ့ကပြောလိုက်ပါတယ်။အော်ဂွန်ပြည်နယ်ပို့တ်လန်းမြို့ကဆန္ဒပြပွဲတွေမှာသတင်းယူနေတဲ့သတင်းတော်နှစ်ယောက်နဲ့ပတ်သက်ပြီး မိမိလုံခြုံရေးဌာနကအစိုးရခံစား၃ခုကိုဖန်တီးပြီးတော့ဖက်ဒရယ်အစိုးရဌာနတွေကိုဖြန့်ဝေခဲ့တယ်လို့ Washington Post သတင်းစာကြီးကပြောလိုက်ပြီးတရားကြမှာမိမိလုံခြုံရေးဌာနကအခုလိုအမိန့်ထုတ်လိုက်တာဖြစ်ပါတယ်။ထောက်လိုင်းရေးနဲ့စမ်းစစ်လေ့လာရေးရုံးကစုဆောင်းခဲ့တဲ့အစိုးရခံစားမှာတော့သတင်းတော်တွေဟာပုလက်မြို့မှာပြည်ထောင်စုအစိုးရရဲတပ်ဖွဲ့တွေခြောက်ထားမှုနဲ့ပတ်သက်ပြီးတော့ပေါ့ကြားနေတဲ့ရှုပ်အမှတ်တမ်းမဟုတ်တဲ့မှတ်တမ်းတွေကိုထုတ်ပြန်ခဲ့တယ်လို့ပြောထားပါတယ်။လက်ရှိမိမိလုံခြုံရေးဝန်ကြီးဖြစ်ယာယီတာဝန်ထမ်းဆောင်နေတဲ့ Chatwolf ကသတင်းတော်တွေနဲ့ပတ်သက်ပြီးသတင်းအချက်အလက်စုဆောင်းတာတွေကိုရဆိုင်မှုနဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့အမိန့်ထုတ်လိုက်တယ်လို့ထောက်လိုင်းရေးနဲ့စမ်းစစ်လေ့လာရေးရုံးရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ58 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလန့်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကဆက်လက်တင်ပြနေပါတယ်နိုင်ငံတကာသတင်းတွေကိုကျွန်တော်ကြော်သိမ်းဆက်ပြောပြပါမယ် COVID-19 ရောဂါရဲ့ရိုက်ခတ်မှုတွေကိုလာမယ့်ဆယ်စုနှစ်ပေါင်းများစွာခံစားသွားကြရလိမ့်ဦးမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကတောက်ကြားနေမှာပြောပါတယ်
The pandemic is a once in a century health crisis, the effects of which will be felt for decades.
ဒီကယောဂါဟာရာဇဝတ်တစ်ခုမှမတင်ကြရောက်တဲ့ကျန်းမာရေးဆိုင်ရာအကြံအသတ်ဖြစ်ပါတယ်။ဒီယောဂါရဲ့သက်ရောက်မှုတွေကိုလာမယ့်ဆယ်စုနှစ်တွေအထိခံစားသွားကြရပါလိမ့်ဦးမယ်။ကမ္ဘာပေါ်ကလူမှုအများစုဟာဒီဗိုင်းရပ်စ်ပိုးအလွယ်တကူကူးစက်နိုင်တဲ့အခြေအနေမှာဆက်ရှိနေစေပါအပြင်းအထန်ပြန့်နှံ့ကူးစက်မှုနဲ့ကြုံရတဲ့ဒေသတွေကလူတွေတောင်မှပဲအလွယ်တကူကူးစက်နိုင်နေစေပါပဲ။အဆိုးဆုံးအခြေအနေကိုလွန်သွားပြီလို့ယူဆခဲ့ကြတဲ့နိုင်ငံအများပြားမှာယောဂါပိုးနောက်တစ်ကြော့ကူးစက်တာနဲ့ရင်ဆိုင်နေရပါတယ်။စံချိန်တင်အောင်မြန်ဆန်တဲ့နှုန်းနဲ့ကာကွယ်ဆေးထုတ်ဖို့ကြိုးစားနေကြပေမဲ့ဒီဗိုင်းရပ်စ်ပိုးနဲ့ဘယ်လိုနေထိုင်သွားကြရမလဲဆိုတာကိုသင်ယူကြရမှာဖြစ်တယ်လို့ကျွန်တော်တို့မှရှိသမျှနီလန်းပေါင်းစုံနဲ့နှိမ်နှင်းသွားကြရမှာဖြစ်ပါတယ်လို့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကပေါ့ကြာနေ WHO ရေးဘော်ကော်မတီအစည်းအဝေးတွင်ပြောသွားပါတယ်။အမေရိကန်နိုင်ငံရဲ့ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောက်ချီကလည်းကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဆေးလာမယ့်လတွေအတွင်းရလာတော့မယ်လို့သူသတိထားပြီးအကောင်းမြင်မျှော်လင့်နေတဲ့အကြောင်းပေါကြာနေ့လွှတ်တော်ကြားနာပွဲတစ်ခုအတွင်းပြောသွားပါတယ်။အန်ဒရီကင်းလီတိရောက်တယ်လို့ပြောနိုင်တဲ့ကာကွယ်ဆေးတစ်မျိုးကိုလာမယ့်ဆောင်းဦးနှောင်းပိုင်းကာလနဲ့ဆောင်းရာသီအစောပိုင်းကာလမှာရလာမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်ဆိုပြီးဒေါက်တာဖောက်ချီကပြောပါတယ်။ကမ္ဘာတစ်ဝန်းကိုဗစ်ရောဂါကူးစက်သူအရေအတွက် 19.6 တန်းကျော်သွားပြီဖြစ်ပြီးအမေရိကန်မှာအများဆုံးဖြစ်ပြီးတော့ဘရာဇီးလ်ကဒုတိယအများဆုံးအိန္ဒိယကတတိယအများဆုံးကူးစက်သူရှိနေပါတယ်မက္ကဆီကိုနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူအရေအတွက်ဟာအမေရိကန်နဲ့ဘရာဇီးလ်ပြည်ရင်တစ်ကမ္ဘာလုံးမှာတတိယအများဆုံးဖြစ်သွားပါပြီတောက်ကြနေ့မက္ကဆီကိုမှာကိုဗစ်ကြောင့်သေဆုံးသူအရေအတွက်688ဦးရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောတာကြောင့်စုစုပေါင်းသေဆုံးသူ46000ကျော်သွားပြီဖြစ်ပါတယ်ကိုဗစ်ကူးစက်တာငြိမ်သွားပြီးတော့မှတကြောပြန်ဖြစ်နေတဲ့ဗီယက်နမ်မှာယောဂဘုကူးစက်ခံရသူတတိယမြောက်လူတူတေဆုံးသွားပြီလို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။99ရက်ကြာပြည်တွင်းမှာပြန့်နှံ့ကူးစက်တာမရှိခဲ့တာကနေတကြောပြန်ကူးစက်တာတွေရှိလာခဲ့ပြီးပထမဆုံးလူတေဆုံးမှုဖြစ်ပြီးနောက်တစ်ရက်ကြာမှာအခု3ရောင်မြောက်လူတေဆုံးတာပါ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ကူးစက်သူ 9,800 ကျော်ရှိတာကြောင့်အခုဆိုရင်ယောဂဘုကူးစက်ထားသူပေါင်း 1.8 သန်းနီးပါးရှိသွားပြီဖြစ်ပါတယ်။ဇူလိုင်လတစ်လထဲမှာတင်အိန္ဒိယမှာကူးစက်သူအရေအတွက်တိတိတမတသန်းနီးပါးရှိခဲ့ပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာလည်းဒီကနေ့နောက်ထပ်ရောဂါပိုးကူးစက်သူ482ဦးရှိတာကြောင့်3ရက်ဆက်တိုက်စံချိန်တင်အရေအတွက်နဲ့ကူးစက်တာဖြစ်ပါတယ်ဂျပန်တနိုင်ငံလုံးအနေနဲ့ဆိုရင်တော့တောက်ကြာနေကကူးစက်သူအရေအတွက် 1,569 ဦးနဲ့နောက်ထပ်ကူးစက်မှုစံချိန်ထပ်တင်ခဲ့ပါတယ်ရောဂါပိုးကူးစက်သူအများစုဟာအသက်20ကျော်30အရွယ်တွေဖြစ်ကြတာကြောင့်လူငယ်တွေကြားမှာဗိုင်းရပ်စ်ပိုးအကောက်အွယ်တွေထိထိရောက်ရောက်မလုတာအပြင်းထွက်သွားလာကြတာပါတီပွဲတက်ကြတာတွေကိုပြနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံကထင်ရှားတဲ့အတမကခေါင်းဆောင်တူကိုအာဏာပိုင်တွေကဖမ်းလိုက်ပါတယ်။အင်းနီချင်းဗီယက်နမ်နိုင်ငံနဲ့နေဆက်အငင်းပွားမှုကနေတိုင်းပြည်မတည်မငြိမ်ဖြစ်အောင်လှုံ့ဆော်တယ်ဆိုတဲ့စွဲချက်နဲ့ကမ္ဘောဒီးယားတမကများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌရွန်ချဟွန်းကိုတောက်ကြနေညာကသူ့နေအိမ်မှာဝင်ဖမ်းလိုက်တာပါ။ရွန်ချဟွန်းဟာကမ္ဘောဒီးယားအစိုးရကိုတောက်လျှောက်ဝေဖန်လာသူဖြစ်တာကြောင့်သူ့ကိုဖမ်းလိုက်တာဟာကမ္ဘောဒီးယားနိုင်ငံမှာအစိုးရအတိုက်ခံတွေကိုဖြိုခွဲနေတဲ့လူရည်တွေကတစ်ခုအဖြစ်မြင်ကြပါတယ်။ဒီကနေ့မှာတော့သူ့အပေါ်ဆွဲချက်တွေကိုကြားနာဖို့အတွက်တရားရုံးထုတ်ပါတယ်။ သူမှအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ရင်တော့ထောင်နဲ့6လကနေ2နှစ်အထိဒဏ်ငွေအမေရိကန်ဒေါ်လာ1000အထိချမှတ်ခံရနိုင်ပါတယ်။ကမ္ဘောဒီးယားနိုင်ငံရှိပဲနေဆက်မှာအစိုးရရဲ့လှုပ်ဆောင်ချက်တွေနီးလည်းမမှန်တာကြောင့်ဒေသခံတွေရဲ့လေယာဉ်တွေဆုံးရှုံးရတယ်ဆိုပြီးဇူလိုင်လမှာချက်ဟွန်းကအစိုးရကိုဆက်ဆွဲပြောဆိုခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့အစိုးရဟာအိန္ဒိယဗီယက်နမ်နိုင်ငံနဲ့နီးကပ်တဲ့ဆက်ဆံရေးတည်ဆောက်ထားပြီးအတိုက်ခံတွေကတော့ဝန်ကြီးချုပ်ဟွန်ဆန်ဟာကမ္ဘောဒီးယားမျိုးရည်တွေကိုကောက်ကံမပေးဘူးလို့ဆက်ဆွဲကြပါတယ်။ကမ္ဘောဒီးယားကိုအုပ်ချုပ်ခဲ့တဲ့ခမာနီအစိုးရကိုဖျောက်ချဖို့ဗီယက်နမ်ကစစ်တပ်လွတ်ပြီးကျူးကျော်တိုက်ခိုက်ပေးခဲ့တာကြောင့်ဝန်ကြီးချုပ်ဟွန်ဆန်အာဏာရဖို့အခွင့်အလမ်းပေါ်လာခဲ့တာဖြစ်ပါတယ်။ဒီကနေ့အပြင်မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကအစ္စလမ်ဘာသာဝင်တွေအတွက်ဘာသာရေးအထွတ်မြတ်8ပွဲတော်ကိုဆင်နွှဲကြတဲ့နေ့ဖြစ်ပါတယ်။ COVID-19 ကာယရောဂါကာလအတွင်းမှာ8ပွဲတော်ကျောက်တာကြောင့်ကာယရောဂါဆိုင်ရာအကန့်အသတ်တွေကြားကားပဲမွတ်စလင်တွေအနေနဲ့8ပွဲတော်ကိုဆင်နွှဲကြရပါတယ်။မြန်မာအင်းကြီးအိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုရောကြောင့်မတော်သေးတာကြောင့်လူချင်းခောက်ခွာခွာနေဖို့နှာခေါင်းစီးနဲ့အကာအကွယ်တွေဝတ်ဆင်ဖို့သတ်မှတ်ချက်တွေအတိုင်းလိုက်နာပြီးအစ်ပွဲတော်ဆူတောင်းပွဲတွေလုပ်ကြပါတယ်။နယူးဒေလီမြို့တော်ကထင်ရှားတဲ့မူဂါခစ်ကာလာဂျမားမာဂျစ်ပလီကြီးမှာဆိုရင်ဒီနှစ်ဝတ်ပြုသူအရေအတွက်ဟာအရင်နှစ်တွေကတည်းတိတိတတ်တာကိုနည်းသွားပါတယ်။ဒါတော့မှပဲဝတ်ပြုဝယ်လာတဲ့သူထောင်ပေါင်းများစွာရှိပြီးနှာခေါင်းစီးတွေမျက်နှာအကာရံတွေဝတ်ဆင်ထားကြသလိုတူးနဲ့တူပွေဖက်နှုတ်ဆက်တာမျိုးကိုလည်းမလုပ်ကြပါဘူး။အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်မှာတော့နှစ်ဖက်နယ်ကြားဆောင်တပ်ဖွဲ့တွေကြားနှစ်စဉ်အစ်ပွဲတော်နေမှာလုံနေကြအစဉ်အလာအတိုင်းမုံအချူတွေအပြန်အလှန်ဖလှယ်ကြပါတယ်။အိန္ဒိယနိုင်ငံရဲ့အိမ်နီးချင်းပါကစ္စတန်နိုင်ငံမှာလည်းမွတ်စလင်တန်းပေါင်းများစွာအစ်ပွဲတော်ကိုဆင်နွှဲကြပါတယ်။ဒီပွဲတော်ကာလမှာကိုဗစ်ရောဂါကူးစက်ဖို့အန်ဒရယ်ပူကြီးတာကြောင့်ဒီနယ်အစိုးရတွေအနေနဲ့အထူးသတိထားလှုပ်ဆောင်ကြဖို့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကသတိပေးထားပါတယ်။အထူးသဖြင့်ကျွေးနွားစည်းတွေနဲ့ဝတ်ပြုစုတောင်းပွဲလုပ်တဲ့နေရာတွေမှာဗိုင်းရပ်စ်ပိုးကူးစက်တာကိုတားဆီးရေးတင်းတင်းကြပ်ကြပ်လှုပ်ဆောင်ဖို့နှိုးဆော်ထားပါတယ်။လူဦးရေတန်ပေါင်း210ကျော်ရှိတဲ့ပါကစ္စတန်နိုင်ငံဟာကမ္ဘာပေါ်မှာ6နိုင်ငံမြောက်လူဦးရေအများဆုံးနိုင်ငံဖြစ်ပြီး98ရာခိုင်နှုန်းကမွတ်စလင်တွေဖြစ်ကြတာကြောင့်အင်ဒိုနီးရှားနိုင်ငံပြီးရင်ဒုတိယမြောက်မွတ်စလင်လူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်။စနေညအတွက်သတင်းတွေကတော့ဒီလောက်ပါပဲအခုဆက်ပြီးသတင်းလွှာတွေနဲ့သတင်းပတ်ဆိုင်ကဏ္ဍတွေကိုနားဆင်ကြရပါမယ်ခင်ဗျာ
မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ Gozlerry အကြားဒီကနေ့အစည်းအဝေးမှာနှစ်ဖက်ညှိနှိုင်းမှုမပြီးပြတ်သေးတဲ့အတွက်တနင်္ဂနွေနေ့မှာထပ်မံတွေ့ဆုံဖို့သဘောတူကြတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လောင်စုဒ္ဓအစည်းအဝေးကျင်းပရေးအတွက်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကိုစလဲရီရန်ကုန်မြို့မှာဇူလိုင်လ25ရက်နေ့ကစတင်ဆွေးနွေးခဲ့ပြီးမပြီးပြတ်ခဲ့တာကြောင့်ဒီနေ့နေပြည်တော်မှာဆက်လက်ဆွေးနွေးကြတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာတော့ပြစ်ခတ်တိုက်ခတ်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC အစည်းအဝေးနဲ့ပတ်သက်တာကိုအဓိကဆွေးနွေးခဲ့ကြောင်းပါဝင်တက်ရောက်ခဲ့တဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းက VOA ကိုပြောပါတယ
်ဒီနေ့ဆွေးနွေးတဲ့ကိစ္စကတော့ဒါမဲ့ဒီငင်းငင်းဖြစ်စဉ်အခွန်တွေပေါ်တဲ့အခါမှာပြစ်ခတ်တိုက်ခတ်မှုပူးတွဲစောင့်ကြည့်ရေးကော်မတီ GMC တွေကိုကျင်းပသွားရေးကိစ္စနဲ့ပတ်သက်ပြီးတော့ဒါကိုပြည်ကြားဆွေးနွေးတာဖြစ်ပါတယ်ဒါလည်းကျွန်တော်တို့ဒီ NCA အကောင့်တွေဖော်မှုဆိုင်ရာညှိနှိုင်းစီးရေး GICM အစည်းအဝေးဆုံးဖြတ်ချက်ပေါ်မှာခြေခံပြီးတော့ကျွန်တော်နှစ်ဖက်ပေါ့နော်နားလည်မှုတွေတူညီအောင်ဒီနေ့ဆွေးနွေးကြတာဖြစ်ပါတယ်ဒီနေ့ကကျွန်တော်ဆွေးနွေးချက်ကဆုံးမဲ့ကြရမှာပြတ်ဖို့ဒီနေ့ဆွေးနွေးမှုတော့မနေ့ကစနေနိုင်မှာထပ်ပြီးတော့မှကျွန်တော်တို့ဆက်မှတ်ပြီးဆွေးနွေးကြအောင်မှာဖြစ်ပါတယ်
နှစ်ဖက်ဆွေးနွေးပွဲကိုမူလက3ရက်တတ်မှတ်ခဲ့ပေမဲ့အခုအခါ9ရက်ထိဆွေးနွေးခဲ့တာပါဘလို့သဘောထားကွဲပြားမှုတွေအခက်အခဲတွေကြောင့်ဆွေးနွေးပွဲမပြီးရတာလဲဆိုတာကိုတော့အတိအကျမသိရပါဘူးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးစရုပ်ထအစည်းအဝေးမှာပြည်ထောင်စုသဘောတူညီချက်စာချုပ်အပိုင်း3ကိုချုပ်ဆိုဖို့ပြင်ဆင်နေတာဖြစ်ပြီးဒီစာချုပ်မှာ NCA အပြည့်အစာချုပ်ဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထဲဖော်မှုနဲ့ Federal အခြေခံမှုလမ်းညွန်စတဲ့အပိုင်း3ပိုင်းပါဝင်တာဖြစ်ပါတယ်ဒီကနေ့ဆွေးနွေးချက်ကတော့ NCA အပြည့်အစုံဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေးခေါင်းစဉ်အောက်မှာပါဝင်တာဖြစ်ပါတယ်။မူပေါင်းပြန်လည်ညှိနှိုင်းရေးအတွက်အချက်73ချက်သဘောတူညီချက်ရရှိကြပြီးကြန့်ရှိနေတဲ့3ချက်ကိုဆက်လက်ဆွေးနွေးတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းက4ရက်ကြာအစည်းအဝေးမှာဒီအပိုင်း3ပိုင်းအနက်ကအချက်အတော်များများကိုသဘောတူညီချက်ရရှိထားပေမဲ့လ လက်နက်ကင်တက်တွေပေါင်းစည်းရေးဆိုတဲ့အချက်ပါဝင်တဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိစ္စမှလည်းဆွေးနွေးဖို့အတွက်အချက်တချို့ကြန့်ရှိနေပါသေးတယ်။အစိုးရငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလောင်မောင်ရွှေကတော့ဒီနေ့ဆွေးနွေးတာတွေမပြီးပြတ်သေးတာကြောင့်ဆွေးနွေးတဲ့အချက်တွေကိုထုတ်ဖော်ပြောဆိုတာမရှိပါဘူး။မနက်ဖြန်မှာဆက်လက်ဆွေးနွေးမယ်ဆိုတာကိုတော့အခုလိုအတည်ပြုပြောဆိုပါတယ်။
ဒီစနေမှုတွေကအပြည့်ပြည့်လုပ်နေပြန်မလဲဆက်နိုင်ပါတော့ပြန်ပြီးတော့ကျွန်တော်တို့ဆက်ဆွေးနွေးတော့
ပြည်တော်စုငင်ချမ်းရဲ့ညီလာက27ရာစုပင်လုံသုဒ္ဓအစည်းအဝေးကိုမူလကဩဂုတ်လဒုတိယပတ်မှာကျင်းပဖို့ရည်မှန်းထားပေမဲ့လက်ရှိဆွေးနွေးပွဲတွေမပြီးပြတ်သေးတာကြောင့်ဒီလကုန်ပိုင်းကိုရွှေဆိုင်ရမယ့်အခြေအနေရှိကြောင်းသုံးသပ်တာတွင်ရှိနေပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာပါ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ကျမဆူမိုမာရှင်ဒီအပိုင်းနေထဲမှာဂျပန်နိုင်ငံမှာကပ်ရောဂါ COVID-19 ကူးစက်မှုတွေဇက်တိုက်ဖြစ်လာနေတဲ့အပေါ်ဂျပန်ရောက်မြန်မာတွေစိုးရိမ်နေကြတဲ့အကြောင်းပြောပြပေးချင်ပါတယ်ဟုတ်ပါတယ်ဂျပန်နိုင်ငံထဲမှာ COVID-19 ရောဂါပိုးကူးစက်သူမြင့်မားလာနေတဲ့အတွက်ဂျပန်ရောက်မြန်မာတွေကြားထဲမှာစိုးရိမ်မှုတွေရှိနေပြီးရောဂါပိုးကူးစက်ခံရခြင်းမရှိအောင်အထူးသတိထားနေထိုင်ကြဖို့အချင်းချင်းသတိပေးနှိုးဆော်နေကြပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာနေထိုင်တဲ့ဂျပန်မြန်မာအသင်းရဲ့တာဝန်ရှိသူတဦးဖြစ်တဲ့ဦးတန်းစွေကလက်ရှိဂျပန်နိုင်ငံတွင် COVID-19 ရောဂါကူးစက်မှုဖြစ်နေတဲ့အပေါ်စိုးရိမ်ရတဲ့အခြေအနေပြောပြပါတယ
်ဂျပန်မှာပေါ့လေဒီ COVID ဒီကူးစက်ကျွန်ပေါ်ရဲ့နှုံးကတော်တော်လေးကိုများလာတာပေါ့ပြီးခဲ့တဲ့လကဂျပန်ဆိုးရနေပြီးတော့ဒီချိုပါဝင်ဂျပန်နဲ့မြို့တော်များများမှာဒီနှုံးကဒီကိုဗစ်ကြောင့်ထိန်းချုပ်ထားတဲ့ရေးဝစီမံချက်တွေကိုပြန်ပြီးတော့ရုပ်သိမ်းလိုက်ပြီးတဲ့အချိန်မှာလူတွေကအပြင်တက်ထလာပြီးတော့ဒီတပတ်အတော်တွင်းမှာပဲခုဆက်တဲ့နှုံးတွေကအရန်တက်လာတာပေါ့လေဒီတူချူအေရီယာမှာဆိုချူတမျိုးဆိုတာပဲဒီနေ့ဆိုလို့ရှိရင်မနေ့ကနေ့ဒီနေ့ဆိုလို့ရှိရင်တော့ဒီဆန်ကျင်တွေပေါ့နေ့တော့ထဲမှာဒီလူရောက်400ကျော်ခုရှိလေဆိုပြီးတော့ဂျပန်လူမှုကျန်းမာရေးမှာတော့တော်တော်လေးတော့ဟိုစိုးရိမ်ပူပန်မှုတွေမြင့်တက်လာတာပေါ့လေတူချူမြို့တော်ကတော့ဒါတွေကိုပြန်လဲထင်းချုံနိုင်မှုတူပေါ့မိဘဆိုဘက်ပေါင်းဆိုနေစဉ်းစားတယ်အဲဒီတူချူမှာတော့ဒီ600ပိုင်းထဲမှာတော့တော်တော်လေးဟိုဒီကိုဗစ်ကိစ္စနဲ့ပတ်သက်ပြီးတော့ဒီစိုးရိမ်အမှတ်တော်လေးမြင့်တက်လာမယ်လို့ဆိုတော့ခံမှန်းသာကြတယ
်အခုလိုမျိုးကူးစက်မှုတွေမြန်မာလာနေချိန်မှာဂျပန်ရောက်မြန်မာတွေကြားထဲမှာလဲCOVID-19 ရောဂါကူးစက်ခံရခြင်းမရှိအောင်အထူးသတိထားနေထိုင်ကြဖို့ဂျပန်ရောက်တိုင်းရင်းသားတွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားများအဖွဲ့အစည်းဂျပန်ရဲ့ဥက္ကဌဦးမိုင်းကျော်ဦးကလည်းတတိပေးပါတယ
်ကျွန်တော်တို့ဒီမဖြစ်မနေအလုပ်လို့ပါလို့တွားမှာကြတော့အဆင်ပြေတွားကြတာမျိုးတွေလုပ်ရတာပေါ့နော်တက်နိုင်တော့အလုပ်မဟုတ်ဘဲနဲ့အိမ်မှာနေတာအကောင်းဆုံးတော့ဂျပန်ဆိုရနေမိသားစုခံတာတော့ရှိတယ်လေဟုတ်ဂျပန်ကတော့ဟိုအဖြစ်ဖြစ်တည်ရည်တက်လာတဲ့ပုံစံကြတော့လုံခဲ့တဲ့နောက်ဂျပန်ဆိုရလေဟိုဒီတော့ဆောလိုက်တဲ့ဒီ Go to campaign ဆိုတဲ့ campaign ကိုကြော်ညာလိုက်တာရှိလိုက်တယ်။အဲဒါကလည်းဒီ PDU တွေတော်တော်ဆိတ်ဆိုးတာလည်းကျွန်တော်တို့မီဒီယာမှာတွေ့နေရတယ်။ပုံရိပ်ထဲမှာတော့အားလုံးဒီမလို့အပ်ပဲနဲ့အပြင်မထွက်ဘူး။ကိုယ်ကိုဒါမရှိမနေအလုပ်ကတော့တွားနေရဘူးလေရှိနေတော့ယူဆိုင်ဖို့အဲ့လိုပေါ့နော်။
COVID-19 ကမ္ဘာကရောဂါစတင်ဖြစ်ပွားချိန်ကနေစလို့ကမ္ဘာတဝန်းစီးပွားရေးလုပ်ငန်းတွေထိခိုက်လုပ်ငန်းဝင်တချို့ပိတ်သိမ်းထားရချိန်မှာဂျပန်နိုင်ငံမှာလည်းဂျပန်ရောက်မြန်မာတွေအလုံးလက်မဲ့ဖြစ်နေထိုင်စားသောက်ရဲ့အခက်အခဲကြုံနေကြရပါတယ်ဒီအတွက်ဂျပန်ရောက်မြန်မာအချင်းချင်းရိုင်းပင်းကူညီကြဖို့စီစဉ်နေတယ်လို့COVID-19 ရောဂါပိုးကူးစက်ခံရခြင်းမရှိအောင်ဂျပန်အစိုးရရဲ့ကျန်းမာရေးလမ်းညွှန်ချက်တွေလိုက်နာကြဖို့ကိုလည်းဂျပန်မြန်မာအသင်းကဦးတန်းစွေကတိုက်တွန်းပါတယ
်။ဒီဘက်ကိုချတဲ့ခါကျတော့ဒီဘက်ကိုကြားထဲမှာတော့တော်ပြီးတော့ဒုက္ခရောက်ကြတယ်ဆိုတဲ့အတိုင်းမျိုးတွေကြားရတယ်။ဘုရားကအလုံးမရှိတဲ့လူတွေတော်ပြီးတော့နေထိုင်အခက်အခဲရှိတဲ့လူတွေတော်တော်များလာတယ်။ဒီပမာဏတွေကိုပြန်မှုတက်ကလည်း flight တွေကအကုန်လုံးပြစ်ထားတယ်။ ကျွန်တော်လည်းဟိုခက်ခဲဖြစ်တဲ့ပုံမှန်ကြီးကအခုလည်းကျွန်တော်ရှိဟိုတနင်္ဂနွေကနေရဖို့ဆိုပြီးဆက်တွေ့ရတယ်ရှိပါတယ်ဒီတက်ဆိုင်ရညီမသမီးနဲ့လည်းကျွန်တော်တို့ဒီပြည်ခဲ့တဲ့ဒီရွေးကောက်ပွဲမေးပြီးကိစ္စရှိနေတဲ့ချိန်မှာလည်းကျွန်တော်ထပ်ပြီးရှင်းနေရတယ်ရှိတဲ့အတွက်ကြောင့်လို့ပေါ့လေဒီကိုဗစ်ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေသူချမှတ်ထားတဲ့ဒီဒီနေရှိကနေ online နိုင်ပြီးတော့နေဖို့ရတော့ဒီချက်ကတော့ဒီဂျပန်နိုင်ငံလုံးနဲ့ဝင်လို့ဆိုပြီးတော့ကိုညီတောင်းဖို့တော့ကျွန်တော်ဦးစီးနေဆွေးနေပါလေ
မကြသေးရဲ့ရပိုင်းတွေအတွင်းကအခုလိုမျိုး COVID-19 ကူးစက်သူတိုးများလာရတာကတော့ဂျပန်လူငယ်တွေညဘက်ဖျော်ဖြေရှိတဲ့နေရာတွေကိုသွားကြတဲ့အကြောင်းပြချက်ကြောင့်ပြန့်နှံ့လာနေတယ်လို့တိုကျိုမြို့ COVID လုံငန်းအဖွဲ့ကကြွမ်းကျင်သူတွေကသုံးသပ်ပါတယ်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ရဲ့စနေနေ့ထုတ်ပြန်ကြံနောက်ဆုံးစာရင်းအရဆိုရင်တော့ဂျပန်တနင်္ဂနွေတိုင်းတာနဲ့ကူးစက်မှုက38,500ကျော်သွားပြီဖြစ်ပြီးသေဆုံးသူကတော့လူဦးရေ1000ဝန်းကျင်ထိရှိနေပြီဖြစ်ပါတယ်ရှင်ကျမစုမမ
COVID-19 အရေးပေါ်ကာလအတွင်းအလုံးလက်မဲ့ဖြစ်တာလေးလာနီးပါးရှိပြီဖြစ်နေတာကြောင့်မြန်မာလူသမား150ကျော်ဟာထိုင်းနိုင်ငံပထုံဌာနီခရိုင်ကအလုံးသမားကာကွယ်ရေးရုံးကိုတွားပြီးအလုံးရှင်လူသမားပြဿနာကိုဖြေရှင်းပေးဖို့တောင်းဆိုခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံပထုံဌာနီခရိုင်ကခီးဆောင်အိတ်တွေချုပ်တဲ့စစ်ရုံးကမြန်မာလူသမား150ကျော်ဟာ COVID-19 အရေးပေါ်ကာလမှာအလုတ်ရနားခဲ့တာလေးလာနီးပါးရှိပြီဖြစ်တာကြောင့်ဒီဆက်ရုံအနေနဲ့သူတို့ကိုဘယ်အချိန်ထိအလုတ်တွေနားထောင်အောင်မလဲဆိုတဲ့ပြဿနာကိုဖြေရှင်းပေးဖို့အတွက်ဇူလိုင်လ31ရက်နေ့ကအလုတ်သမားအခွင့်အရေးကာကွယ်ရေးရုံးကိုတွားရောက်ပြီးတောင်းဆိုခဲ့ကြကြောင်းထိုင်းအခြေဆိုင်အလုတ်သမားကူညီရေးအဖွဲ့ AAC ရဲ့ဒါရိုက်တာဦးခိုင်ကြီးကအခုလိုပြောပြပါတယ်
သူတို့က2019ကျွန်တော်တို့ကအောက်တိုဘာနဲ့ကျွန်တော်တို့ဩဂုတ်လမှာပို့ထားတဲ့အလုတ်သမားတွေပေါ့တစ်မပြည့်သေးဘူးပေါ့နော်အဲ့တော့ဒီနောက်ဒီ3လနေမှာသူတို့ကဒီကိုဗစ်ကာလနဲ့တိုးတယ်တိုးတဲ့ချိန်မှာသူတို့ကအလုပ်သမားတွေကိုငါတို့ကိုဗစ်ကာလပြီးရင်တို့ပုံမှန်အလုပ်ပေးပါမယ်ကိုဗစ်ကာလမှာတို့အစိုးရထောက်ပံ့ကြီးနဲ့နေပေးပါဆိုပြီးတော့သူတို့ခွင့်တောင်းတယ်အလုပ်သမားတွေချိန်နဲ့နေလိုက်တယ်ဒါပေမဲ့သတ်မှတ်ထားတဲ့ကာလ3လပြည့်တဲ့ချိန်မှာအလုပ်သမားတွေကသူတို့ပေးတဲ့ပတ်စံနဲ့ခန်းကမိကတွေကပေးပြီးတော့ဆက်ပြီးတော့အလုပ်ရှင်ကိုတွားပြီးတော့ပြောတယ်ကျွန်တော်တို့ကိုဗစ်ကာလနေ့နေ့ညင်သွားတဲ့ချိန်မှာအလုပ်ပြန်လုပ်ခွင့်ရမလားဆိုတဲ့အခါကျအလုပ်ရှင်ကအလုတ်လည်းပတ်လို့မရဘူးနောက်တစ်လချက်ပြီးတော့အရင်တိုးတယ်သူကတစ်လနေပြီးတယ်အခု၄လပြည့်တော့မှာအလုတ်ပင်ကြီးဝင်ရမှာလေဆိုတာကိုတွားမိတဲ့အခါကျတော့သူ့နိုင်ငံသူ့ကြီးဝါကြီးကအစီအလီရဲ့နေမှာဝင်ရမယ်လို့ပြောတဲ့အတွက်အလုတ်သမားကြီးကအလုတ်သမားကာကွယ်ရေးဝန်တွားပြီးတော့ကျွန်တော်တို့ကတွားပြီးတော့လုပ်ငန်းရှင်နဲ့ပြည်လျောက်ညှိပေးဖို့အတွက်ပေါ့နော
်ကိုဗစ် -19 ရေပေါ်ကာလမှာအစိုးရထောက်ပံ့ရေးငွေတစ်လကိုဘတ်ငွေ9,000ကျော်ရရှိခဲ့ပေမဲ့အလုတ်ရှင်ကိုပြန်ပေးရတဲ့အခန်းကရေကမိကနဲ့တင်ကုန်သွားတာမို့မြန်မာလူသမားတွေဟာစားတောက်ရေးပါခက်ခဲလာနေတာပါအခုအခါမှာတော့ထောက်ပံ့ကြီးထပ်ပေးတာမျိုးလည်းမရှိတော့သလိုအလုတ်ကလည်းဘယ်အချိန်မှပြန်လုပ်ရမယ်ဆိုတာကိုမသိတာကြောင့်တခြားအလုတ်တွေကိုပြောင်းရွှေ့ပေးတာမျိုးတွေကိုခွင့်ပြုပေးဖို့အတွက်တွားရောက်တောင်းဆိုခဲ့ကြတာဖြစ်တယ်လို့လည်းဆိုပါတယ
်အလုတ်တကယ်ယူတော့မှလားမယူတော့ဘူးလားနားမှလားစက်ပြီးနားအောင်မှလားစက်ပြီးနားလို့လုပ်သမားကြီးကတမ်းမခံနိုင်တော့ဘူးတခြားအလုတ်ကိုပြောင်းပြီးတော့လုပ်လို့မယ်ဒါပေမဲ့အလုတ်ရှင်ကအပြင်လဲတွားဝင်မပြီးဘူးသူ့မှလည်းနေအစိုးရထောက်ပံ့ရေး3လကတော့ရပြီးသွားပြီနောက်တဲ့3လကမပြီးဘူးဖြစ်တယ်ကျွန်တော်တို့ပြောင်းဝင်ပေးမှလားအလုတ်ဆက်ပြီးတော့ခိုင်းအောင်မှလားဆိုတော့ပြည်ကျင်တဲ့တက်သွားတော့သူတို့ဒီအလုတ်သမားကာကွယ်ရေးကဟိုတာဝန်ရှိတဲ့လူတွေတနင်္လာနေ့မှာစက်ရုံဝင်ဖြစ်ပြီးတော့စက်ရုံမှာအလုတ်ရှင်အလုတ်သမားတွေကစဝါဒီကံနဲ့မျက်နှာချင်းဆိုင်စကားပြောမယ်ဆိုပြီးတော့အခု
COVID-19 အရေးပေါ်ကာလမှာစက်ရုံတော်များပိတ်သိမ်းလိုက်ရပြီးနိုင်ငံသားကအလုတ်သမားတွေအပါအဝင်အလုတ်လက်မဲ့ဥယျာဉ်ရှစ်တန်းထက်မနည်းရှိနေတာပါဒီကာလအတွင်းမြန်မာနိုင်ငံသား9000ကျော်လောက်ဟာလည်းနေရက်ကိုပြန်ခဲ့ကြပြီးအခုလိုမျိုးအဆင်မပြေဖြစ်နေတဲ့အလုတ်သမားတွေလည်းအများအပြားရှိနေပါတယ်ထိုင်းနိုင်ငံမှာမြန်မာအလုတ်သမား3တန်းထက်မနည်းအလုတ်လုပ်ကိုင်နေကြတာဖြစ်ပါတယ်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတာအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Volunteer ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။မြန်မာလူထုမားတွေဟာမလေးရှားမှာအားကိုးရမယ်ဖြစ်နေပါတယ်
။အင်္ဂလခကျတော့အရင်တုန်းကလုပ်ခဲ့တဲ့လစာလေးပေးလိုက်တယ်။အာဒီအစတော့ကတော့အတူတူများလူသားတဲ့ဟာပေါ့အလိုမျိုးစားသုံးနေရတယ်ကျွန်တော်ပြန်လာခွင့်ရလို့ရှင်ပြန်လာချင်တာပေါ့မိုင
်လက်ရှိမလေးရှားမှာရောက်နေတဲ့အထောက်ထားမဲ့အလို့သမားကိုသိန်းအောင်ကပြောပြခဲ့တာပါဒီဆောင်မမဆိုရင်အစိုးရကအင်ပြန်ခေါ်ဖို့မျှော်လင့်နေကြတဲ့မလေးရှားနိုင်ငံမှာရောက်ရှိနေတဲ့အလို့သမားတွေရဲ့ ဒုက္ခပင်လယ်ဝင်နေတဲ့အကြောင်းတွေကိုနားဆင်ရမှာပါ။ဒီဆောင်မကိုဒို့အတန်သတင်းတောက်အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။
ကိုတရားမှာအလုံးမရှိပါဘူး။သူဟာမြန်မာနိုင်ငံချင်းပြည်နယ်ကံပတ်လမ်းမြို့နယ်ထဲမှာရှိတဲ့ရွာတစ်ခုကဖြစ်ပါတယ်။ COVID-19 ရောဂါကြောင့်မလေးရှားမှာလော့ဒ်ဒေါင်းကာလစတင်ခဲ့တဲ့မတ်လကစပြီးသူအလုံးလုံးနေတဲ့စားသောက်ဆိုင်ကနေအလုံးထုတ်ခံရပြီးအခုထိလည်းအတီတကြအလုံးမရှိသေးပါဘူး။အထောက်အထားမဲ့မြန်မာရွှေ့ပြောင်းအလုံးသမားတွေဟာမလေးရှားမှာဆင်းရဲဒုက္ခတွေကိုရင်ဆိုင်နေရပါတယ်။ရွှေ့ပြောင်းအလုံးသမားအများစုဟာ COVID-19 ကပ်ရောဂါဖြစ်နေစဉ်ကာလအတွင်းမှာပဲအလုံးလက်မဲ့ဖြစ်လာခဲ့ကြပါတယ်။အဲ့လိုအချိန်မှာတရားမဝင်နေထိုင်တဲ့အထောက်အထားမဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုဖမ်းဆီးမှုတွေကလည်းညှင့်ချနေရပါအစိုးရကကယ်ဆယ်ရေးလေယာဉ်တွေနဲ့ပြန်လည်ခေါ်ဆောင်နေပေမဲ့အထောက်အထားမရှိသူတွေအကျွမ်းပြန်လို့မရတဲ့အခြေအနေပါမလေးရှားနိုင်ငံမှာမြန်မာနိုင်ငံသား6သိန်းကျော်ရှိပြီးတဝက်ကျော်လောက်ကတော့တရားမဝင်လုပ်သားတွေဖြစ်ပါတယ်အထီးလိုကြုံတွေ့နေရတဲ့သူတွေအကျွမ်းမျှော်လင့်ချက်တစ်ခုပေါ်ထွက်လာပါတယ်ဒါကတော့မလေးရှားနိုင်ငံမှာရှိတဲ့မိမိနေရက်ကိုပြောင်းချင်တဲ့အခြားခြားမဲ့မြန်မာနိုင်ငံသားတိုင်းမလေးရှားကမြန်မာတန်ယုံကိုကိုယ်ရေးအချက်လက်ဖြည့်ပြီးစည်ရင်ပေးသွင်းဖို့ပါကိုသိရအောင်ပါဝင်အခက်အခဲကြုံနေရတဲ့မြန်မာလူသားအများအပြားဟာတန်ယုံရဲ့ Facebook စာမျက်နှာမှာကျင်တဲ့လျှောက်လာကိုဖြည့်ကြပါတယ
်မပိုးတဲ့လူရှိတယ်လို့ပိုးတဲ့လူလည်းရှိတယ်အဲ့ဒီထက်မှကျွန်တော်လည်းပါတာပေါ့ဟောဟာမြန်မာကျွန်တော်တို့နိုင်ငံရဲ့အကောင့်ဆောင်အကြီးအကဲတွေကပြန်ခေါ်လဲဆိုတော့ဝန်တာတာပေါ့ကျွန်တော်တို့ကဒါပေမဲ့တန်ယုံကနေစာနောက်ထပ်ပြန်ထွက်လာတော့ကောဆောင်သမားတွေမပါဘူးကောဆောင်သမားတွေအဲအမှန်သမားတွေပြီးမှကောဆောင်သမားတွေဆိုပြီးတရင်တွေထွက်ရရှိတော့ဘာမှမပြောဘူးကျွန်တော်အေးဆေးပဲဟိုတွေ့တယ်ဟိုသူများအလိုက်ပုံမှန်နေဟိုလိုဒီလိုဖြစ်တယ်ဘာညာလဲမပုတ်ခတ်ပါဘူးအချိန်တိုင်းပြန်ရမှာအလိုယုံကြည်ချက်နဲ့နေတယ
်တန်ယုံကတောင်းခံတဲ့အချက်လက်ပုံစံကိုကျမပို့ဖြစ်ရတဲ့အကြောင်းရင်းရှိတယ်လို့ကိုသိန်းအောင်ကပြောပါရဲ့
။တန်ယုံကတကယ်ကိုကြီးချင်းစိတ်ရှိလို့ရှိရတော့ဘောနော်အလိုမျိုးအခအကျေးတွေမယူဘဲနဲ့တောင်းပန်စွာနဲ့ထောက်ထားလို့ပုံစံမျိုးလုပ်ပေးနိုင်လုပ်ပေးစီချင်တာပေါ့ကျွန်တော်အမြင်ကတော့အကောင်းဆုံးဘယ်လိုပြောမလဲဒီမှာလောက်တော့ကာလမှာတကယ်ဒုက္ခရောက်ကြတယ်ဒါကျွန်တော်တို့ကျွန်တော်ကိုယ်တိုင်ကိုယ်တိုင်ညင်တွေးရတယ်ကျွန်တော်ကိုယ်တိုင်ပိုက်ဆံမရှိဘူးပိုက်ဆံနေပြတ်တယ်အလိုမျိုးတွေခက်ခဲပြဿနာတွေအများကြီးစားတော့ခက်ခဲတဲ့ဒီအရာတွေကိုသူတို့ဘက်ကဒီဝန်ကြီးအလောက်တောင်းမှာတော့ကျွန်တော်တို့ဖက်မှာဘလို့တန်နိုင်မှာလဲဒီအရာတွေကိုကောင်းမွန်စွာနဲ့သူတို့ဖက်မှာဖြေရှင်းပြီးအဲ့လိုကမဟုတ်ဘူးနိုင်ငံသားအချင်းချင်းစာနာထောက်ထားမှုအပြည့်အဝနဲ့လုပ်ပြီးလုပ်စီရှင်းတာပေါ့ကျွန်တော်အနေနဲ့တော့သူငယ်ချင်းပြောတော့ကတော့ကျွန်တော်ကတော့ကိုယ်တိုင်တော့မသိဘူးပေါ့သူငယ်ချင်းကပြောတာတော့300កောက်တယ်လို့ပြောတာဟုတ်တယ်လားမဟုတ်တယ်လားတော့မသိဘူ
းအဆိုပါအကြောင်းအရာတွေနဲ့ပတ်သက်ပြီးမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံနဲ့နိုင်ငံခြားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းပေးမယ်လေအခုချိန်ထိမေးမြန်းခွင့်မရခဲ့ပါဘူးနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ချက်အရတော့မလေးရှားနိုင်ငံကအချောက်ချာမဲ့မြန်မာနိုင်ငံသားတွေရဲ့ကိုယ်ရေးအချက်အလက်ကြောင်းခံတာကိုနိုင်ငံခြားရေးဝန်ကြီးဌာနမဟာဗျူဟာလေးလာရေးနဲ့လေးချင်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်မြတ်ကမြန်မာနိုင်ငံဆိုင်ရာမလေးရှားတန်မတ်ကြီးနဲ့ဂျွန်လ22ရက်နေ့ဆွေးနွေးမှုအပြီးမှာကြေညာခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲမှာအချောက်ချာမဲ့ဖြစ်နေသူတွေကိုနိုင်ငံသားစီစစ်ပြီးမိသူမျိုးဝါဖြစ်ကြောင်းတသက်ခံလက်မှတ် CI ချုပ်ပေးနိုင်တယ်ဆိုတာနဲ့အခုကာလအတွင်းမလေးရှားအစိုးရကမြန်မာနိုင်ငံသားတွေကိုဒဏ်ကြေးမကောက်ဖို့အပါအဝင်မလေးရှားအစိုးရဘက်ကခွင့်ပြုရင်မြန်မာနိုင်ငံသားတွေကိုကယ်ဆယ်ရေးလေယာဉ်နဲ့ပြန်ခေါ်ယူမယ်ဆိုတဲ့အကြောင်းကိုပြောခဲ့ရပါဗျ။COVID-19 ဟာမလေးရှားကရွှေ့ပြောင်းအလုပ်သမားတွေအပေါ်အလုပ်လက်မဲ့နဲ့နေစရာကြားစရာမရှိတဲ့အထိပြင်းပြင်းထန်ထန်တက်ရောက်စေခဲ့ပါတယ်။လာပိုင်းအတွင်းမှာပဲကိုကုတ်ကိုအဆုံးစီရင်သွားတဲ့မလေးရှားကမြန်မာရွှေ့ပြောင်းအလုပ်သမားအခြေကျဟာလဲ71ဦးအထိရှိလာခဲ့ပြီးအမြန်ဆုံးကန့်ကွက်ဖြေရှင်းဖို့လိုတဲ့ပြဿနာတစ်ခုဆိုတာမိမောင်းချိုးပြနေပါတယ်။နိုင်ငံတော်ရဲ့တိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြပကပြန်ဝင်လာဖို့စောင့်နေကြတဲ့နိုင်ငံသားတွေကိုတီးခံပေးကြဖို့သူမရဲ့ Facebook စာမျက်နှာမှာဇူလိုင်6ရက်နေ့ကရေးသားခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာ Quarantine Center 6000ကျော်ရှိပြီး Quarantine ဝင်နေသူ2000ကျော်ရှိနေပါတယ်။နေဆဲကိန်းနဲ့လေကြောင်းကနေပြန်ဝင်လာသူကလည်းတရက်ကို1000ကျော်ရှိနေတဲ့အတွက်အများကြီးပြန်ဝင်လာရင်လိုအပ်တဲ့စောင့်ရှောက်မှုပေးနိုင်မှာမဟုတ်ပါဘူး။ Quarantine နေရာမလောက်မှာဆေးရုံနေရာ၊ဆေး၊ကုသရေးပစ္စည်းနဲ့ကျမရေဝန်ကြမ်းပြေဆုံးဖို့လဲဆောင်ရွက်ရတာကြောင့်တိကျံပေးကြဖို့ပြောခဲ့ရပါ ဇူလိုင်လ19ရက်နေ့ကပြုလုပ်တဲ့နိုင်ငံတော်သမ္မတအိမ်တော်သတင်းစာရှင်းလင်းပွဲမှာညွှန်ကြားရေးမှူးချုပ်ဦးစော်ကျေးကမလေးရှားကိစ္စနဲ့ပတ်သက်ပြီး
တရားမဝင်ပါတော့တွာလာပြီးတော့လုပ်နေတဲ့လူတွေရှိတယ်။အဲ့ခါမှာကျွန်တော်တို့တရားမဝင်အဲ့လိုမျိုးလုပ်တဲ့ဟာတွေတရားဝင်နိုင်ငံသားဟုတ်ချင်းမဟုတ်ချင်းပြဿနာကျွန်တော်တို့စီစစ်ရပါတယ်။အဲ့ဥပမာကြီးမလေးမှာတွာနေတဲ့သူကသူကမြန်မာနိုင်ငံသားလို့ပြောလိုက်တာနဲ့ကျွန်တော်တို့မြန်မာနိုင်ငံသားဟုတ်မှုကိုပြန်ကြည့်ရတယ်နမောရင်ကျွန်တော်တို့နောက်ဆက်တဲ့ပြဿနာအများကြီးရှိပါတယ်ကျွန်တော်တို့ကမလေးရှားမှာရှိတဲ့မြန်မာတွေကိုပြောချင်တာကမလေးရှားအတန်ရုပ်ကိုဆက်သွယ်ပါကျွန်တော်တို့အရင်တော့ဆိုရင်ဘယ်လိုလုပ်လဲဆိုတော့ဟိုနာရေးကူညီမှုလို့ဟာမျိုးသူတို့ဖွဲ့ထားတာရှိတယ်အဲ့ကနေတော့စူးစီးပြီးတော့ information တွေကျွန်တော်ပေးတာမျိုးတွေရှိတယ်ပေါ့နော်ကိုယ်တိုင်မဆက်သွယ်နိုင်ရင်ကိုယ့်အသားကိုစုဖွဲ့ရေးလုပ်ပြီးတော့ဆက်သွယ်ပေးပါပေါ့နော
်အခုလက်ရှိအချိန်ထိလည်းမလေးရှားကမြန်မာရွှေ့ပြောင်းလို့တမားတွေဖန်ဆီးခံနေရသေးပါကုသိန်းအောင်က
အခုကဘလောက်ချိတ်တွေရှိတယ်အင်တန်ရန်ရောက်အဲ့လိုမျိုးမြန်မာတွေရှိတဲ့နေရာမှာဖမ်းတယ်တချို့ရဲတွေကကြတော့လေအာပတ်ဆံစားတဲ့လူတွေရှိတာပေါ့ပတ်ဆံစားတဲ့အကုန်လုံးရုံးကိုခွာသွားပြီးမှပတ်ဆံ2000 3000 1500 2000အလိုနဲ့ပြန်ရွေးခိုင်းပြီးမှပြန်လွတ်လာတဲ့လူတွေလည်းရှိတယ် UN ကပါတော့passport ပါတော့မပါတော့အကုန်လုံးခေါ်သွားကြတာပေါ့ဟိုတစ်ခေါက်ကပဲကျော်တို့နာမှာပေါ့ငလောလီတစ်စီးလားနှစ်စီးလားစာပါတော့တယ်လို့ပြောသူတို့ပြောကြတယ
်အဲ့ဒီလိုအဖမ်းစီးတွေကြမှာပုံရှောင်နေထိုင်ကြရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုစိတ်ပူနေရတယ်မြန်မာနိုင်ငံကမိသားစုတွေထဲမှာကိုတင်သိန်းတို့မိသားစုလည်းပါပါတယ်ကိုတင်သိန်းရဲ့ညီဖြစ်သူကအချောက်အချာမဲ့ဖြစ်ပြီးအလုံးမရှိသလိုအခုထိပြန်လာလို့မရပဲပြိမိနေရပါသူက
ဆက်တယ်တော့ရှိပါတယ်ခင်ဗျာဒီမိသားစုဝင်တွေကဟိုမှာအခုပါအုံးမရှိတဲ့လူတွေဖမ်းနေအခက်အခဲတွေရှိတယ်သူတို့ထွက်ပြေးရတယ်အဲ့လိုမျိုးတွေဆိုတော့မိသားစုကလည်းကိုယ်ကလေးကိုဗစ် -19 ရောဂါပိုကူးမလားအလုံးမဆင်းရရလားရဲတွေလိုက်ဆန်းလို့ပြေးနေရမလားဆိုတဲ့အနေအထားမျိုးတွေမျိုးမျိုးပဲကျန်းမာရေးချမ်းသာရေးဆိုအားလုံးနဲ့စိတ်ပူနေရတာခင်ဗျာဒီလိုင်းမှာခေါ်လို့မရအပြင်လိုင်းတွေကဗေးတွေထက်ကပြေကင်းကြီးရယူခေါ်ပြောအဲကျွန်တော်တို့လည်းအဲ့လိုမင်းမြန်းနေရတာအမြင်
COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီရဲ့ခွင့်ပြုချက်နဲ့အာရှဥရောပနဲ့အရှေ့အလယ်ပိုင်းဒေသတွေကနေကယ်ဆယ်ရေးလေယာဉ်တွေနဲ့ပြန်ခေါ်ခဲ့တဲ့မြန်မာနိုင်ငံသား8000ကျော်ရှိနေပြီဖြစ်ပါတယ်။လာမယ့်ဩဂတ်လမှာကယ်ဆယ်ရေးလေယာဉ်73ချိန်လောက်နဲ့ပြည်သူ1800ခန့်ကိုပြန်လည်ခေါ်ယူဖို့ရှိနေပါတယ်။မလေးရှားကမြန်မာနိုင်ငံသားတွေကိုလည်းဆက်လက်ခေါ်ယူဖို့စူးစမ်းနေပါတယ်မလေးရှားရောက်နေတဲ့ရွှေ့ပြောင်းအလုပ်သမားတွေကိုကူညီပေးနေတဲ့ကပုန်းနိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးစန်းဝင်းကတော့
အစိုးရဘက်ကတော့အခုလောလောဆယ်မလေးရှားရောက်နေတဲ့မြန်မာနိုင်ငံသားတွေကနံပါတ်1အချိန်အလုပ်ကံမရှိကြဘူးအလုပ်ကံမရှိကြတဲ့အလုပ်ကံမရှိကြဘူးနောက်တစ်ခုဒီမှာစတမ်းမကြီးမကောင်းတဲ့ကိုဝင်ဆောင်မိခင်တွေကဒီ3ဒေးလဆိုရောကိုဝင်တွေကပို့ပြီးရှင်းလာပြီဒီနောက်တစ်ခုစတမ်းမကြီးမကောင်းတဲ့လူပါတယ်ဇက်တိုက်လူလူဖြစ်ပြီးစေုံနေမှာလည်းအထောက်အထားမရှိတော့မပြရဲဘူးပြလို့ရှိရင်စေုံတွေအထောက်အထားကြီးတောင်းတော့မယ်အဲ့တော့ဘာဖြစ်လဲဆိုတော့လူရတည်ဆုံးကြတယ်အဲ့တော့ဒီလိုမဖြစ်အောင်ပါတော့နိုင်ငံတော်အစိုးရအနေနဲ့ဒီမှာရှိတဲ့ဒီကိုယ်ဆောင်မိခင်တွေကိုနံပါတ်1အနေနဲ့ချက်ချင်းပြန်ခေါ်ပေးရမယ်နံပါတ်2အကြောင်းမျိုးမျိုးကြောင့်အဖမ်းခံတာတဲ့ထောင်ထဲကလူတွေပြန်ခေါ်ပေးရမယ်နံပါတ်3ချက်ချင်းကဒီမှာအလုပ်အကိမ်းမရှိတဲ့ဒီပေါ်တဲ့အထောက်ထားမဲ့မြန်မာနိုင်ငံသားတွေပတ်စံတရားမှမရှိလို့ပတ်စံမရှိတဲ့ကြောင့်သူပြန်ကျင်တဲ့လူတွေကိုအစိုးရအနေနဲ့အခမဲ့ခေါ်ဆောင်မှုစီစဉ်ပေးရမယ်ဒါတွေကိုကူညီပေးရမယ်ပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကပြောနေပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးတန်သတင်းတောက်အေးအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒိုးတန်အသံလက်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ဗီဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာ VOE American အတန်ကနေပြီးတော့တန်လှည့်တင်ဆက်နေတာပါ COVID ကာယောဂါအခြေအနေကန့်သက်တွေကြောင့်ကျွန်တော်တို့ရဲ့တန်လှည့်အစီအစဉ်တွေပြောင်းလဲတင်ဆက်နေပါတယ်ပုံမှန်တင်ဆက်နေကြစနေညပိုင်းဒဲလီလိုက်အစီအစဉ်နေရာမှာစနေညနိုင်ငံရေးဆွေးနွေးပွဲနဲ့အစားထိုးတင်ဆက်ပေးပါမယ်ဒီတစ်ပတ်ထဲမှာတော့ဒီလာမယ့်ရွေးကောက်ပွဲမှာမဲပေးရေးမပေးရေးဆိုတဲ့ online ပေါ်ကညှင်းခုံပြောဆိုမှုတွေနဲ့ပတ်သက်လို့ဆွေးနွေးတင်ဆက်မှာဖြစ်ပါတယ်တင်းစားဆရာကိုစိန်ဝင်းနဲ့ Novo Community ကကိုထွန်းလင်းထက်တို့ကိုဆက်သွယ်မေးမြန်းထားပါတယ်ကျွန်တော်တားညစ်ဦးပါခုလာမယ့်ရွေးကောက်ပွဲအတွက်မှာမဲသွားမပေးရဘူးဆိုတဲ့ Novo Community ဆိုတဲ့ online အဖွဲ့ပေါ်လာခဲ့တဲ့နောက်မဲမပေးဘူးဆိုတဲ့အပေါ်မှာအပြန်အလှန်ဝေဖန်ပြောဆိုတာတွေတော်လေးကြီးရထားခဲ့ပါတယ်မဲမပေးတာဟာရွေးကောက်ပွဲစနစ်ကိုမယုံကြည်တာဒီမိုကရေစီကိုမယုံကြည်တာဆိုပြီးတော့ဝေဖန်ချက်ကြီးရှိတယ်လို့ပဲအာနာယာ NLD ပါတီမဲမရအောင်လို့အဖွဲ့တစ်ခုခုကနေပြီးတော့နောက်ခွဲကနေလှုပ်ရှားနေသလားဆိုတဲ့တန်တရားတွေလည်းရှိနေကြပါတယ်။ဒါကြောင့်မလို့အရင်ဆုံးတော့ဒီ Novo Community ဆိုတဲ့ online အစုလေးကိုထူထောင်သူတွေတဲကတူဦးဖြစ်တဲ့ကိုထွန်းလင်းထက်ကိုကျွန်တော်သူ့ရဲ့အမြင်အရင်မေးကြည့်ပါမယ်။ကိုထွန်းလင်းထက်ရဲ့အရင်ဆုံးတော့ဒီကိုထွန်းလင်းထက်တို့ရဲ့ Novo မဲမပီးဆိုတဲ့စဉ်းစားချက်အဲ့ဒါလေးကိုအရင်ရှင်းပြပေးပါလားဗျ။အ
ရင်ဆုံးတော့တားလိုက်လို့လည်းနည်းနည်းလွယ်နေလွယ်နေရလေးလို့ကျွန်တော်ဖြေရှင်းချင်တာပေါ့နော်။ဟိုစပြီးတော့ကျွန်တော်တို့ဇူလိုင်9ရက်နေ့မှာအသပီလုပ်တယ်ပေါ့နော်ဒီကားကတော့ကျွန်တော်တို့မဲပေးဖို့မလုံးစော်ဘူးဒါပေမဲ့ဒီမဲမပေးဖို့စောပြတ်ထားတဲ့ကျွန်တော်မြန်မာနိုင်ငံသားတွေဟိုခွဲခြားဆက်ဆံခံရတာမျိုးဟိုဒါအမုန်းစကားတွေတိုက်ခတ်ခံရတာမျိုးရှိရင်ကျွန်တော်နိုင်ငံသားအချင်းချင်းဖိမဖို့ဆိုပြီးတော့မှရည်ရပြီးတော့မှကျွန်တော်တို့ကဒီ Novo Community ဆိုတာမျိုးကျွန်တော်စမိတာပေါ့ဟိုအဓိကရည်ရတာကတော့ကျွန်တော်ဒီ Novo ဟိုမဲမပေးဖို့စောပြတ်လိုက်မိတဲ့အတွက်ဒီဟိုဟိုခွဲခြားဆက်ဆံခံရတာတွေဟိုဘုရားပြောခါရတာတွေရှိရင်ဟိုကျွန်တော်ဒီဟိုကနိုင်ငံသားချင်းချင်းကိုညီဖိမစာနာတဲ့ရည်ရွယ်ချက်တော့အားကြီးတယ်ဟုတ်ကဲ့အ
ဲ့တော့ခွဲခြားဆက်ဆံခံရတဲ့ဆိုတဲ့သဘောကဘယ်လိုမျိုးလဲခင်ဗ
ျဟုတ်ခွဲခြားဆက်ဆံခံရတဲ့ဆိုတာကတော့ကျွန်တော်ဒီမဲမပေးခြင်းကိုစွန့်ပြတ်လိုက်တာကဒီလွတ်လပ်တဲ့ရွေးချယ်မှုတစ်ခုမဟုတ်ဘဲနဲ့ဟိုအမှားတစ်ခုကျွန်းလွန်လိုက်တာမျိုးဒီနိုင်ငံသားခွင့်ပြုနဲ့မထိုက်တန်တော့တာမျိုးနောက်ပြီးတော့အစိုးရကပါဝေဖန်ဝင်မရှိတော့ဟိုတို့မျိုးနောက်ပြီးတော့ကျွန်တော်ဒီဘယ်လိုခေါ်မလဲစဉ်းစားဉာဏ်တိမ်တဲ့လူတွေအဖြစ်ပြောဆိုခံရတာပဲနောက်တစ်ခုကကျတော့ကျွန်တော်ဒီမဟုတ်မဟုတ်ကျွန်တော်ဟိုဖွဲ့စည်းနဲ့ပေးစာဒီဖွဲ့စည်းနဲ့ပေးစာအဲ့လိုမျိုးဟိုပေးစာဆွဆွဲခံရတာမျိုးဆိုလိုတာပါခင်ဗျာ
ဟုတ်ကဲ့အခုလည်း online ပေါ်မှာကျွန်တော်သတိထားမိတာဒီ Novo နဲ့ပတ်သက်လို့အဲ့လိုပြောဆိုနေကြတာတွေဝေဖန်နေကြတယ်ဒီတော်များအပြန်လန်တွေ့ပါတယ်ခင်ဗျာအဲ့တော့ကောထွန်းလင်းထက်တို့ခုနကပြောတာက Novo မပေးချင်တဲ့လူတွေကိုယ့်အကိုစူးစီးတဲ့သဘောမျိုးပဲတတ်တတ်စီးအောင်ဖို့ရှိပါလား။ဥမာမဲမသွားပေးမပေးကြဘူးဆိုရင်စီးအောင်လှူရှာမှုလုပ်ဖို့ရှိပါလား
။အဲလုံးဝလုံးမမဟုတ်ပါဘူးခင်ဗျာ။နောက်ပြီးကျတော့ဟိုမလုံးလုံးနေမကဘူးကျွန်တော်စိတ်မကောင်းဖြစ်မိပါတယ်။ဟိုကျွန်တော်တို့တောင်မဲပေးမဲ့လူတွေစိတ်နောက်ဆက်ဖြစ်မယ်ဆိုရင်ကျွန်တော်တောင်းမှာပါခင်ဗျာ။
ဟုတ်ကဲ့အဲ့တော့ကိုထွန်းလင်းထက်တို့ကအဓိကတော့မဲမပေးမဲ့လူတွေအချင်းချင်း community ဖွဲ့တဲ့သဘောပဲဆိုလိုတာက
ဟုတ်ပါခင်ဗျာဟို sorry MMP ဟိုအခွင့်ဆက်ဆံခံရတာတွေအမုန်းစကားတွေတိုက်ခိုက်ခံရတာမျိုးရှိရင်ကျွန်တော်တို့ကဟိုကုညီပေးမတဲ့သဘောမျိုးပါခင်ဗျာအဲ့
တော့ခုနကကိုထွန်းလင်းထက်တို့ကရွေးကောက်ပွဲသွားမင်းမပြေးကြဘူးအတွက်လောက်ကြတာပေါ့နော် no vote ပေါ့ဒါပေမဲ့ခုနကတခြားရွေးချယ်စရာမရှိလို့လားဥမာဆိုရင် vote no လို့ဟာမျိုးပေါ့နော်သွားပဲပြေးမယ်ဒါပေမဲ့ကိုပြေးဘယ်သူမှမင်းမပြေးဘူးဆိုတဲ့ဟာမျိုးပေါ့ဟိုပြေးမဲ့ဖြစ်အောင်လုပ်တဲ့သဘောဖြစ်တခြားရွေးချယ်စရာမရှိတော့လို့လား
โอเคရွေးချယ်တာရှိချင်းမရှိချင်းဆိုရတယ်ကျွန်တော်တို့ကဟိုစိတ်ပြတ်သွားတဲ့သဘောပါပဲစိတ်ပြတ်ရတဲ့အဓိကအကြောင်းရင်းကတော့ပထမအကြောင်းရင်းကတော့ကျွန်တော်တို့ဒီလက်ရှိနိုင်ငံရေးခင်းကျက်ဒီကျွန်တော်တို့ဒီအမုန်းတရားတွေပေါ်အခြေခံနေတယ်ဟိုတစ်ဖက်နဲ့တစ်ဖက်ဘက်ပေါ်အခြေခံနေပြီးတော့မှဟိုနိုင်ငံတော်ကိုဆိုတာထက်ဟိုနိုင်ငံရေးမျှော်ထမှုပေါ်မှာအခြေခံနေကြတဲ့နိုင်ငံရေးခင်းကျက်ကိုကျွန်တော်တို့ကဟိုစိတ်ပြတ်တာစိတ်ပြတ်တာပါလို့ဒါတော့ကျွန်တော်တို့လက်ဟိုတခြားဟိုတူးချင်းတွေတော့ဘာတူညီဖြစ်ပါလိမ့်မယ်နောက်တစ်ခုကျွန်တော်ဒီနောက်တစ်ခုကပါလဲဆိုတော့ကျွန်တော်ဒီပြီးခဲ့တဲ့9နှစ်မှာ
ကျွန်တော်နိုင်ငံရဲ့တိုင်းဒေသစီးလုံးညီညွတ်မှုကဟိုအကြီးကလာပြိုကွဲလာတယ်ဟိုအချိန်မှအဖြစ်ဖြစ်ဟိုအချိန်မှအဖြစ်ဖြစ်ဒီတရားမှအဖြစ်မွန်မှအဖြစ်နော်တိစ္ဆာပြိုကွဲလာတာနဲ့ပတ်သက်ပြီးကျွန်တော်ပြောစရာအချက်တစ်ချက်ရှိတယ်ဗျာပထမတစ်ချက်ကဟိုအဲ့လိုပြိုကွဲမှာကိုကျွန်တော်အရန်စိုးရင်လည်းဒုတိယတစ်ချက်ကပါတယ်ဆိုတော့အဲ့လိုပြိုကွဲအောင်လှုပ်ခြင်းမလှုပ်ခြင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့မှကျွန်တော်ဗမာပါတော့ဟိုကျွန်တော်တို့ဘက်မှာလည်းတာဝန်ရှိရလို့တစ်ဖက်မှာဆန့်စားလာရတယ်။အဲကြောင့်ဟိုနောက်တက်မဲ့ဆိုတာကကျွန်တော်တို့ဒီတိုင်းနာစီလုံးညီမှုကိုထပ်ပြီးပြိုကွဲအောင်လုပ်တာမျိုးဟိုဖြစ်လာမယ်လို့ကျွန်တော်တို့စိတ်ထဲမှာခံစားရတယ်ဗောနော်။ဟိုခံစားရတာနဲ့ပတ်သက်ပြီးတော့မှဟိုကျွန်တော်တို့ဟိုအစ်ဘက်မှာဟိုခက်လန်းလန်းလေးပဲနေလိုက်ချင်တော့တယ်ဆိုတော့ခံစားမှုမျိုးဖြစ်မိတယ်။ကျွန်တော်ဘာမှလည်းမပြောင်းလဲနိုင်ဘူး။ကျွန်တော်မှရွေးဟိုကိုသားပြောသလိုမျိုးရွေးချယ်တာတစ်ခုရှိလားလို့မေးတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ဟိုရွေးချယ်တာလည်းမရှိဘူး။ကျွန်တော်ဘာမှလည်းမလုံးနိုင်တဲ့အတွက်ကျွန်တော်ခဏလေးပဲကျွန်တော်နေလိုက်ချင်တော့တယ်အဲ့လိုမျိုးဖြစ်တာ
ပါ Norfolk Community ကကိုထုံးလင်းထက်ဖြစ်ပါတယ်သူတို့ပြောရဆိုရင်တော့သူတို့ဟာလှုပ်ရှားရေးအဖွဲ့မဟုတ်ပါဘူးတဲ့သူတို့အနေနဲ့ဒီစိတ်တူသဘောတူလူချင်းချင်းစုဖွဲ့ထားတဲ့သဘောလို့ဆိုပါတယ်ဒါပေမဲ့လည်းမြန်မာ online တွေပေါ်မှာတော့မဲမဲပြီးရေးလှုပ်ရှားမှုဆိုတာကတော့အတော်လေးညံ့နေပါတယ်အတော်လေးကြည့်ရထားနေပါတယ်သင်းစားဆရာကိုစိန်ဝင်းကိုဒါနဲ့ပတ်သက်လို့မေးချင်ပါတယ်အခုလိုမဲမဲပြီးရေးပြောဆိုလှုပ်ရှားလာတာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲဗျဒီအခြေအနေကလည်းဘာကြောင့်ဖြစ်လာတယ်လဲဆိုတာကိုသူအရင်ဆုံးသုံးသပ်ပြပါလား
ဒီမိုကရေစီရွေးကောက်ပွဲမပေးခွင့်ထားရှိတာလည်းတိတ်တော့မကြသေးဘူးတကယ်ဟိုမှာအာဟိုမြန်မာပြားစောပိုင်းမှာပဲရှိနေသေးတယ်ပေါ့နော်အဲ့လိုဟာနေအခုမဲသွားမထဲနဲ့ဟလာ notebook ဆိုတဲ့အတန်ကြားလာတာကြားလာတယ်ကျွန်တော်နားလာတော့ကိုမဲပေးရမယ်ကိုစလေလောင်းနေတယ်မှာကိုကြိုက်နှစ်တက်တဲ့ကိုရွေးချယ်လောက်တဲ့ကိုစလေလောင်းနေတရားမှမပါဘူးဆိုတဲ့အမြင်အယူဆပေါ့နော်အဲ့တော့ငါတို့သွားပေးလေမထူးပါဘူးပေါ့ဟဲ့လားလူအများစုကြိုက်တာတစ်မျိုးငါတို့ကြိုက်တာတစ်မျိုးအဲ့တော့ငါတို့ဘာလို့သွားပေးမှာလဲဆိုတဲ့အမြင်နဲ့မပေးပဲနေတာကောင်းနေဆိုတဲ့ဟာဒါကသူတို့အဲ့လိုပေါ်လာတယ်လို့ကျွန်တော်ထင်တယ်သို့တော့ကျွန်တော်ရဲ့အယူဆကပြည်ချက်ကကျမ်းမာတဲ့ဒီမိုကရေစီကိုတည်ဆောက်ဖို့အတွက်ကနိုင်ငံသားတိုင်းက active participation မဟုတ်တကြွတဲ့ပါဝင်ဆောင်ရွက်မှုတွေလုပ်ဖို့အပ်ပါတယ်နော်မဲပေးခြင်းရဲ့ဟာကိုပြုမှုကိုလုပ်အပ်ပါတယ်မှန်ပါတယ်ဒီလိုအခြေအနေမျိုးမှာဟောတခါလေကြာရင်ဟိုစိတ်ပြတ်တဲ့ဟာဖြစ်တာပေါ့နော်။ဒါတော့မှကျွန်တော်တို့ဒီရွေးကောက်ပွဲဆိုတာကဟို American သမ္မတရွေးကောက်ပွဲလို့ဟိုပြောရရင် American သမ္မတရွေးကောက်ပွဲက360မှာအာကိုယ့်ရဲ့မဲကဟိုကိုကမဲဆန္ဒတစ်ခုဆိုတော့360မှာဖြစ်နိုင်ကြွမ်းကအခုပဲရှိတာ။ကျွန်တော်တို့ကပေါင်းဆက်စနစ်ဖြစ်တဲ့အခါကျတော့ကိုစလေလောင်းနေဟိုမြေအကိုစလေလောင်းနေမှာသမရပြတင်မောင်းရတာဟာလာဒီနိုင်ငံတော်တိုင်းမင်းငန်းတင်ပြရတာစသဖြင့်အဲ့ဒါမျိုးဖြစ်တဲ့အခါကျတော့တင်နိုင်ကျွမ်းကအရင်မြင်ပါတယ်ကိုရဲ့မက်ဆန်ဒါရဲ့ဖြီးရောက်မှုအဲ့ဒီအခါကျတော့ကိုကဘာတစ်လို့မတိုးစားပါလဲเนาะဟာလာအဲ့တော့မဲပေးခြင်းအပြင်ကိုတိုင်းရဲ့ကြိုက်နေတဲ့အကျူတွေကိုဖြစ်စေခြင်းနဲ့အကြောင်းအရာတွေကိုဖြစ်စေခြင်းနဲ့လူတွေကိုပေးလို့ရတယ်။ဟုတ်ပြီ။ဒါဟိုဒီမဲမပေးနဲ့စိတ်ပြတ်တဲ့လူတွေစိတ်ပြတ်တဲ့လူတွေအေးသူတို့ပြောသလိုပေါ့ဟာကျွန်တော်တို့ပေးခြင်းစရာတစ်ခုမှမဘူးအမုန်းတရားတွေနဲ့ပဲပြောနေကြတယ်။အဲ့ဒါလိုမျိုးအခါမှာကျွန်တော်မှအဲ့ဒါအတွက်ဖြည့်ရှင်းချက်ရှိပါတယ်။ဒါမြန်မာပြည်မှာမဟုတ်ပါဘူးတခြားသောနိုင်ငံတွေမှာလည်းရှိပါတယ်။အဲ့ဒါကဘာလဲဆိုတော့မဲတော့သွားထည့်တော့သို့တော့ခင်ဗျားကမဲမှာဟေ့ဒီရွေးကောက်ပွဲမှာကျွန်တော်တို့တိုက်နှစ်တက်တဲ့ကိုစလေလောင်းမတွေ့ပါဒီထားခဲ့လို့ရပါကျွန်တော်တိုက်နှစ်တက်တဲ့အမတ်လောင်းမတွေ့ပါစသဖြင့်သူကပေးထားခဲ့ခြင်းအားဖြင့်ကိုယ့်ရဲ့စန္ဒာကိုသိပါသိစီဘာသာမဲမပြီးဘူးဆိုတာပြဆက်ဟိုပြောရရင်တော့စန္ဒပြတင်တမျိုးပဲအဲဒါပေမဲ့သူကမဲမပြီးတာကပါဝူသွားပြီးတော့အားပေးလဲဆိုတော့ဒီမိုကရေစီကိုဆုပ်ယူသွားပြီဒီတိုင်းမဟုတ်အာသူတော့သူတို့ဘာပဲလုပ်လို့ငါတော့အိမ်မှာပဲအိမ်နေမယ်အဲဟိုငါရဲ့ငါလုတ်ဆရာအကြောင်းတခုမှမရှိဘူးအဲ့ဒါလို့နေမဲ့စာကိုယ့်ရဲ့ဆန္ဒကိုထုတ်ဖော်ခြင်းအားဖြင့်နောက်မှအပြောင်းအလဲတွေကိုပို့ပြီးတော့ဖြစ်လာနိုင်ပြပါတယ် အဲ့တော့မဲတော့ပွားထဲဖို့လိုအပ်ပါတယ်လို့ကျွန်တော်ကတော့အဲ့လို
ဒီမိုကရေစီလိုရွေးကောက်ပွဲလိုဆိုတာကမတူညီတာတွေ၊ကွဲပြားချက်တွေ၊ဒါတွေကိုရှောင်လို့မရပါဘူး။ပေါ်လာမှာပါ။သူနိုင်မှုကိုနိုင်မှုအပြန်အလှန်ဝေဖန်ပြစ်တင်တာတွေလည်းရှိမှာပါပဲ။ဒီနေရာမှာကိုထွန်းလင်းထက်ကိုမေးချင်ပါတယ်။ဒီလိုမျိုးအပြန်အလှန်ဝေဖန်ထောက်ပြပြောဆိုတာတွေကိုလက်မခံနိုင်တာလား။ဒါမှမဟုတ်တကယ်ပဲဒီပါတီအချင်းချင်းဝေဖန်နေတာတွေကအပြုသဘောထက်သူတို့အချင်းချင်းတိုက်ခိုက်နေကြတယ်၊အပြတ်သဘောဖြစ်စီတယ်လို့ယူဆလို့လားဗျ။ဘာကြောင့်မလို့အခုလိုမျိုးနိုင်ငံရေးရမတူညီတာတွေအပြန်အလှန်ပြောတာတွေကိုလက်မခံကြတာလဲဒီကိုထွန်းလင်းထက်တို့ကဒီမိုကရေစီအလေးထားနဲ့ပတ်သက်လို့ဘယ်လိုယူဆလဲဗျာ
ဟုတ်ကဲ့မယ်အဲ့ဒီပေါ်ကျွန်တော်လုံးဝသဘောတူပါခင်ဗျာကျွန်တော်ပြောတဲ့ဒီအမုန်းစကားပေါ်မှာအခြေခံတာ sorry ဟိုဟာအမုန်းတရားမှာအခြေခံတာတွေဘက်ပေါ်အခြေခံတယ်ဆိုတာကျွန်တော်တို့ရွေးကောက်ပွဲကာလကိုပြောတာဆိုလိုတာမဟုတ်ပါဘူးခင်ဗျာကျွန်တော်ဒီဟို9နှစ်10နှစ်ဟိုဒီနိုင်ငံရေးအခင်းချင်းကာလကိုခြုံပြီးပြောတာပါခင်ဗျာဒီရွေးကောက်ပွဲကာလပေါ်မှာတော့ဟိုဒီဘေးဖြစ်တာတွေကိုကျွန်တော်တို့ဒီဟိုမတူညီတာတွေကိုတော့ပြန်လည်းအဲ့လိုမျိုးအနိုင်ရဖို့တို့တာတို့အပြည့်အဝနားလည်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကိုထွန်းလင်းတက်ကနိုင်ငံရေးအခြေအနေပေါ်ကိုစိတ်ပြတ်သွားတဲ့ဆိုတော့သဘောပြေပေါ့အဲ့တော့ဂျွေကောက်ပွဲရည်နဲ့ပတ်သက်လို့ကောကိုထွန်းလင်းတက်ကဘယ်လိုမြင်လဲဘယ်လိုယူဆထားလဲ
ဟုတ်ဂျွေကောက်ပွဲရည်နဲ့ပတ်သက်ပြီးကျွန်တော်အကောင်းမြင်ပါတယ်ခင်ဗျာဟိုတော့အဲကျွန်တော်အနေနဲ့ဒီမဲမပေးဝါရကိုထူထောင်နေတာမျိုးလဲမဟုတ်ပါဘူးခင်ဗျာကျွန်တော်ဟိုလက်ရှိအခြေအနေမှာကဘယ်လိုလဲဆိုတော့ဒီဒီကြောင်တိတကူစနေတယ်အချိန်မှာမိုက်တိုက်တွေတိုက်တွေပဲမျောပါလာသေးတယ်အနေထားဖြစ်နေတယ်နောက်ပြီးကျတော့ရေမကြည်သေးဘူးပေါ့ကွာရေရေကြည်တဲ့အချိန်မှာကျွန်တော်တို့မဲပေးမှာပေါ့နော်နောက်တစ်ခုကျတော့ကျွန်တော်တို့ခံစားရတာပါလဲဆိုတော့ကျတော့ဒီပက်ဆန်အတုတွေနဲ့စော့နေတဲ့ကစားပိုင်းတွေကိုကျွန်တော်တို့ပက်ဆန်အစ်စ်နဲ့ဝင်မစော့ကျင်သေးဘူးလို့ကျွန်တော်တို့ခံစားရတယ်နောက်တစ်ခုကျတော့ပါလဲဆိုတော့ကျွန်တော်ဒီဟိုမုံတရားတွေနဲ့ပြိုင်ဆိုင်နေတဲ့ဂျားတွေကိုကျွန်တော်ဝင်မတိုးကျင်ဘူးကျွန်တော်တို့သူသိကြတယ်ဟိုမုံတရားတွေကြောင်းကောင်းတဲ့အပြောင်းလဲပဲကိုရောက်လာမယ်လို့ကျွန်တော်တို့မခံစားရသေးဘူးပေါ့နော်ဟု
တ်ဒါကတော့မဲသွားမပြေးချင်ဘူးဆိုတော့ကိုထွန်းလက်ထက်တူရဲ့စိုးရင်ချက်တွေခံစားချက်အမြင်တွေဖြစ်ပါတယ်ကျွန်တော်နားလဲတော့သူတို့အနေနဲ့လက်တလုံးနိုင်ငံရေးခင်းချင်းကိုမချိနှက်ဘူးလက်မခံနိုင်ဘူးဒါပေမဲ့အပြောင်းလဲလဲသူတို့ဘက်ကသူတို့အနေနဲ့ပေါ့မလုံနိုင်ဘူးဒီအတွက်နိုင်ငံရေးကနေပြီးတော့ခက်ခွာခွာနေမယ်ဆိုတဲ့သဘောတော့ဖြစ်နေပါတယ်ကိုစိန်ဝင်းဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲခင်ဗျဗာများတုံ့ပြန်ပြောချင်ပါလဲ
ဒီမဲပေးဖို့ပါလို့အပ်ပါတယ်เนาะမဲပေးခြင်းအားဖြင့်ကိုလိုချင်တဲ့အကြောင်းအရာတွေဥပမာအားဖြင့်လာလုံးလာတာတိုးမလားအနေလုံးလာတာတိုးစေချင်တာလားမြေမြုံမိုင်းတွေပေါ်ထုတ်ချေစေချင်တာလားအကြောင်းဆရာတွေပို့တိုးစေချင်တာစသဖြင့်အဲဟိုကနေပြီးတော့ကိုယ့်ရဲ့အသံကိုကိုယ်ဆန္ဒကိုသူအများသိအောင်ပို့ပြီးတော့risk လုပ်လို့ရတာပေါ့ပို့ပြီးတော့ကြည်ကြည်လောင်လောင်ဟိုအတန်တွေထွက်လာအောင်လုပ်လို့ရနိုင်ပါတယ်မပေးခြင်းနဲ့လူငယ်တွေရှိကြပေမဲ့ကျွန်တော်တော့အဲ့ဒါကိုအားမပေးဘူးပါဖြစ်လို့လဲဆိုတော့မဲသွားမပေးဘူးဆိုတဲ့ဟိုဟာ तू ကရှုံးပေးလိုက်ပြီးသားဖြစ်သွားတယ်မဲသွားမပေးဘူးဆိုတဲ့ဟိုဟာ तू ကမဲပေးတဲ့စနစ်ကိုမယုံကြည်တာဖြစ်သွားတယ်ဒီမိုကရေစီကိုမယုံကြည်တာဖြစ်သွားဒီမိုကရေစီရဲ့ဒီပေဂျင်းတစ်ခုတည်းကတော့ဒီမိုကရေစီမဟုတ်ဘူးသို့တော့ဒီမိုကရေစီရဲ့ကျန်းအင်လက္ခဏာတွေမှာမဲပေးတာပါကအချက်ကြီးတစ်ချက်အနည်းနဲ့ပါပါတယ်ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်ပဲဖြစ်ဖြစ်ဟလာဒီတပါတီအာဏာရှင်စနစ်ပဲဖြစ်ဖြစ်မဲတွေအတူရတာတွေမလူကျင်ခဲ့လို့ဟိုဒီကနေပြီးတော့တောင်းဆိုမှုတွေအစ်စ်တွေဟဲ့တို့မဲပေးခွင့်ရအောင်လုပ်ကြမယ်လုပ်ကြမယ်ဆိုတော့နိုင်ငံရေးစနစ်တွေပေါ်ပြီးကမှာဘာဖြစ်လို့ဟိုမဲမပေးတာလေပေါ့နော်အဲ့တော့မဲပေးဖို့ကတော့လိုအပ်ပါတယ်မဲမထည့်စေတဲ့အလေးချင်းကိုဟိုမပေးစေချင်ဘူးဘဲ notebook campaign ဆိုတာကိုကျွန်တော်တော့သဘောမကျပါ
ဘူးဟုတ်ကဲ့ဒါပေမဲ့ကျွန်တော်တခုကိုစင်ကိုမေးချင်တာကတချို့အယူဆတွေရှိပါလေရွေးကောက်ပွဲမှာမဲမပေးခွင့်ရလေကိုယ့်ရဲ့အခွင့်အရေးတခုအနေနဲ့သုံးနှုံးလာပြီးတော့ပြောဆိုတာရှိပါတယ်ဒါကအချို့နိုင်ငံကြီးတွေမှာဆိုရှင်ပြောမယ်ဆိုရင်နိုင်ငံကြီးတွေမှာဆိုတချို့မဲကိုတော့မပေးတဲ့လူတွေတော်များများရှိပါတယ်ဒါနဲ့ပတ်သက်လို့ဟော
ဟုတ်ပါတယ်အဲ့ဒီလိုမျိုးဟိုဆွေးနွေးချက်တွေရှိပါတယ်အဲဒါကလည်း right တစ်ခုအနေနဲ့ပေါ့ဒါပေမဲ့ကျွန်တော်အဲ့ဒါကိုဟို right တစ်ခုလို့လက်မခံဘူးကျွန်တော်ကတော့အဲ့ဒါကဘာလဲဆိုတော့ psychologically ya သူကကိုပဲဟိုစိတ်ဝင်စားတယ်ကိုအကြောင်းအရာကိုအတ္တကိုပဲကိုစိတ်ဝင်စားတဲ့အဲဖြစ်ပြက်လိုပဲမြင်ပါတယ်အဲကျွန်တော်တို့မဲထဲတာမှာအကြောက်အိုးက ခိုင်လုံတဲ့အယူဆတွေရှိပါတယ်မဲထဲတဲ့မှာအကြောင်းတရားတွေရှိပါတယ်တချို့ကတော့မဲထဲတဲ့နေရာမှာသူ့ရဲ့အလေးထားသူကလိုရိုးလုံးစင်မဲ့အဲလုံးလိုက်တာအတိတ်တော့နေလေးနဲ့မထဲဟိုမစင်းမလိုက်ဘူးတော့ဒါပေမဲ့တချို့ကကြတော့ဟောတခြားသူရဲ့ social pressure တခြားသူကနေဟေးမဲပေးတာကောင်းတယ်ဒါကအာပြည်သူဟိုနိုင်ငံသားတယောက်ရဲ့တာဝန်သွားထည့်ဆိုလို့သွားဒါပေမဲ့တချို့ကကြတော့ကိုပေးခြင်းနဲ့လူကရှုံးမယ်ဆိုတာတည်တယ်တခါကြတဲ့ကျွန်တော်တို့ယူကောက်ပွဲတွေမှာဒီကိုပေးလိုက်တဲ့လူရှုံးနိုင်တယ်ဆိုတာတည်တယ်လူအများကျတော့ကြိုက်နေတာကြီးကတက်တမျိုးဆိုတာတည်တယ်ဒါပေမဲ့ဟေ့ငါဆန္ဒနဲ့ငါပေးတာအဲ့ဘယ်တော့ခါမှနောက်မလာမရအဲ့လိုမဟုတ်ပဲနဲ့မဲမပေးလိုက်ပဲနဲ့ကြံနေပြီးတော့ तू ကမဲမပေးပဲနဲ့တူဖြစ်ပြီးချင်းနဲ့ရလက်မဟုတ်လို့ရှိရင်နောက်လာရတယ်။အော်ငါပေးလိုက်ကျွန်တော်တို့မဲဒီပြန်ကြည့်တဲ့ခါကြလို့ကြည့်ရင်မဲတိုင်းမဲတိုင်းကအပြတ်တ်မဟုတ်ပါဘူးမဲဆန္ဒနယ်တွေမှာအဲ့တချို့မဲဆန္ဒတွေဒီမှာဆယ်ကဏ္ဍမဲกว่าတယ်တချို့မဲဆန္ဒတွေဒီမှာယာကဏ္ဍမဲกว่าတယ်အဲ့တော့ဒီမိုကရေစီမှာမဲပေးခြင်းဆိုတာကွန်မြူနယ်အပိုင်းဝိုင်းနဲ့လုပ်တာပါအင်ဒီဗီဂျူအယ်မဟုတ်ပါဘူးသတိပုဂ္ဂလမဟုတ်ပါဘူးအဲကျွန်တော်တို့ကသတိပုဂ္ဂလတွေကနွားနို့ကြီးရောတဲ့ကြီးရောတဲ့ဆိုတဲ့ဇာလန်းလို့ပေါ့ငါတယောက်ထဲဒါလုတ်လိုက်လို့ဘာမှမဖြစ်သွားပါဘူးဆိုတဲ့ဟာတွင်းသူကတော့မဖြစ်ပါဘူးငါလိုလူတွေအများကြီးဖြစ်လာတာအဲ့တော့ကိုကတကယ်သာယုံကြည်မှုရှိတယ်ဆိုရင်ဟာဒီအခုနိုင်ငံရေးအခြေအနေကြီးကအပြောင်းလဲကိုမဖော်ဆောင်နိုင်ဘူးတကယ်တော့ပြည်သူတွေရဲ့လိုအပ်ချက်ကိုမပေးနိုင်ဘူးဆိုရင်မဲထည့်ပြီးတော့ပြည်သူတွေရဲ့လိုအပ်ချက်ကတော့ဟေ့ဒါပဲခမားတို့ဒါတွေကိုလိုက်လုပ်ပါဆိုတဲ့တည်င်းစကားပါဖို့လိုအပ်ပါတယ
်ကိုထူးလင်းတက်ကဒီညမှာကျွန်တော်နည်းနည်းမေးချင်ပါတယ်ကိုစေဝင်းပြောသားရာတွေလည်းကြားမိမယ်ထင်ပါတယ်တဲချာကမဲတပြားစုလို့ယူကောက်ဖွဲရမဲတွေကိုလူတွေကတတ်မှုထားကြပါတယ်ဒါကနိုင်ငံသားတူဦးရဲ့တာဝန်လည်းဖြစ်တယ်လူဖွဲ့စည်းမှဒါတွေကိုမရှောင်သင့်ဘူးဆိုတဲ့အမြင်လည်းရှိကြပါတယ်ဒါနဲ့ပတ်သက်လို့ဘလို့တုံ့ပြန်ပြောချင်ပါလေဗျအ
ေးယူကောက်ဖွဲအပေါ်မှာအစိုးမြင်တဲ့အစိုးမြင်ဝါဒီတော့မဟုတ်ပါဘူးခင်ဗျကျွန်တော်ယူကောက်ဖွဲကိုမဲမပေးရေးဝါဒတစ်ခုကိုထူထောင်နေတာထူထောင်တာမျိုးလည်းမဟုတ်ပါဘူးကျွန်တော်တို့ဒီခုကရေနောက်နေတဲ့အချိန်မျိုးလို့ကျွန်တော်တို့ကမဲဟောကရေးပါတဲ့ကော
ကျွန်တော်ကဟိုခပြီးမှာခင်ဗျကိုထွန်းထက်ဘက်ကအတန်ကကြီးကြီးလေးလေးမရှိတာခွင့်လို့နားဆက်ပြီးပါခင်ဗျာကျွန်တော်ခုနောက်ဆုံးကိုစိန်ဝင်းကိုပဲမေးချင်ပါတယ်ပြီးတဲ့2015ရွေးကောက်ပွဲကာလတုန်းကကျွန်တော်လည်းမြန်မာပြည်မှာသတင်းယူဖို့ရောက်နေပါတယ်အရင်ရွေးကောက်ပွဲတွေမှာတွေ့မိကြုံဘူးတဲ့သူတွေကိုကျွန်တော်မေးခဲ့ပူပါတယ်သူတို့တွေ့ကြုံရဆိုရင်တော့2015ခုနှစ်ရွေးကောက်ပွဲဟာလူတွေကအရန်ကိုတက်ကြွတယ်ဒီ1990ရွေးကောက်ပွဲလိုပဲရက်ကွက်ဒီမှာလူတွေတော်များများမဲထွက်ပြီးကြတယ်လူတွေကအပြောင်းလဲကိုလည်းလူးကျင်ပါတယ်မနေ့ကလေးကမဲုံနေမှာတန်းစီစောင့်ပြီးတော့မဲပေးကြပါတယ်ဒါကထူးခြားချက်ပါတကယ်လည်းပဲ NLD ပါတီကတောင်ပြူကမ်းပြူအပြတ်သက်ကိုနိုင်ရခဲ့ပါတယ်အခုဒါက9နှစ်ကြာခဲ့ပါပြီအပြောင်းလဲကိုအားမရတဲ့အတန်တွေလည်းကြားလာရပါတယ်အခုဒီလာမယ့်2020ရွေးကောက်ပွဲမှာတော့မဲပေးမှုအခြေအနေကဘယ်လိုရှိမလဲအရင်2015လောက်လူတွေထွက်လာကြမလားကိုစိုးရင်ဘယ်လိုယူဆထားလဲဗ
ျဟုတ်တယ်2020ရွေးကောက်ပွဲကမဲထဲတဲ့လူအကြီးအတွက်ကဟိုဗုဒ္ဓတန်းဆောက်ပေါ့နော်ဒီမဲပေးမဲ့လူအကြီးအတွက်ကပိုနေသွားနိုင်ပါတယ်အဲအဲ့ဒါကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်အမြင်ရတော့တခြားသူတွေသဘောတူခြင်းမတူဘူးနဲ့ဒီ2020ရွေးကောက်ပွဲအနေထားကမဲပေးသူတွေအတွက်အခွင့်အလမ်းပိုးလာပါတယ်အခွင့်အလမ်းဆိုတာဘာလဲဆိုတော့ပါတီတွေရှင်ပြိုင်တဲ့ပါတီတွေပိုးလာတယ်2015တုန်းကရှင်းပါတယ်အဲဒီအရင်အဲအာဏာရအစိုးရအဲအတိုက်ခံဒီဟာဝဲလာတာအခုကကြတော့ပို့ပြီးတော့နောက်လူကိုမကြည့်နဲ့ပါတီကိုကြည့်ဆိုတာနေပြီးတော့လူကိုကြည့်ဆိုတဲ့ဟာဝင်လာတယ်အတွေးတွေဝင်လာနောက်ပြီးတော့issue တွေပေါ့အကြောင်းအရာတွေပေါ့မဟုတ်လူတွေကအာရုံစိုက်မှုအများကြီးတော့မဟုတ်သေးဘူးသို့တော့ပိုလာတယ်နောက်ရှင်ပြိုင်တဲ့ပါတီတွေလည်းပိုလာတယ်အဲအဲ့ဒီအခါကျတော့ကျွန်တော်ကမဲပေးခွင့်ရှိတဲ့လူကျွန်တော်မှာရွေးချယ်စရာတွေပိုလာတယ်အဲ့တော့ပိုပြီးအခွင့်အလမ်းများတယ်ကျွန်တော်ကတော့ပိုပြီးတော့မဲပေးတာကိုပိုလှုပ်စေချင်ပါတယ်အဲ့ဒီလိုနေရာမျိုးမှာလူများကောင်းတိုင်းကောင်းနေရာမတူပါဘူးကို့ယုံကြည်ချက်နဲ့ဘဘကူတိတ်ပါရွေးချယ်ပြီးတော့အဲ့ဒီလူဟိုကိုပစ္စည်းချင်းနဲ့ကိုစလဲလောင်းဒါမှမဟုတ်နောက်ဆုံးကိုပစ္စည်းချင်းကိုစလဲလောင်းက ိုကိုပြစ်စစ်ခြင်းနဲ့အကြောင်းအရာတွေကိုမလုပ်သေးဘူးဆိုရင်တော့မှသူတို့တွေကိုခင်ဗျားတို့တော့ဒါတွေလုပ်ပါဆိုတဲ့အဲဟိုဟိုကံပိမာပါဝင်ဆောင်ရွက်တာတွေသူတို့နှိုးဆော်တာတွေစသဖြင့်အဲ့လိုမျိုးလုံးတင်ပါတယ်အဲ့ဒါကနိုင်ငံသားတယောက်ရဲ့တာဝန်ပါအာနော်ဒါကကျွန်တော်ဖြစ်စေချင်တာပါ2020ရွေးကောက်ပွဲအနေထားလက်ရှိတိုင်းနာသွားမယ်ဆိုရင်တော့ရွေးကောက်ပွဲကိုမဲထည့်မဲ့လူကတော့ရော့နိုင်ပါတယ်ဒါပေမဲ့မဲထည့်တဲ့သူရော့လို့ဂျာလက်အကောင်မထွက်ပါဘူးဒါတော့ဟိုပါတီတွေကသူပါတီအင်အားအင်းအားနဲ့ပဲအဲ့ဒီအဆုံးဖြတ်ဖြစ်သွားမှာ哦အဲ့တော့မဲများများထည့်ပြီးတော့ကိုယုံကြည်တဲ့ကိုစလဲလောင်းကိုယုံကြည်တဲ့နိုင်ငံရေးဝါဒကိုယုံကြည်တဲ့အကြောင်းအရာတွေနဲ့ဆက်ဆက်ပြီးတော့မဲထည့်ခြင်းသာလျှင်တိုင်းပြည်ကိုပိုအားကောင်းတဲ့ဒီမိုကရေစီတိုင်းပြည်ကိုပိုပြီးတော့ဒီထက်ပိုကောင်းတဲ့နိုင်ငံတစ်ခုကိုတုံ့ပြန်နိုင်မှာဖြစ်ပါလေဗျာ
ဒါကတော့လာမယ့်2015ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲပီးရေးမဲမဲပီးရေးအငင်းပွားမှုပေါ်မှာအယူဆတွေသိနိုင်အောင်လို့ VUE ကနေပြီးတော့ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကပဲအပြောင်းအလဲတွေအတွက်ကိုယ့်ရဲ့လူ့ဖွဲ့စည်းအတွက်ကိုယ့်နိုင်ငံအတွက်အသေးစားကမဲတပြားဖြစ်တယ်ဆိုတာကတော့အများပြည်သူလက်ခံထားကြတဲ့ကိစ္စပါ။ဒီကြားထဲကမှဘာကြောင့်မဲမဲပီးမှုပြောဆိုလှုပ်ရှားမှုတွေဖြစ်လာတယ်လဲဆိုတာကိုသိနိုင်ဖို့မေးမြန်းခဲ့တာဖြစ်ပါတယ်။လက်ခံဖြေကြားခဲ့တဲ့ Novel Community ကကိုထွန်းလွှင့်ထက်ကိုရောနောက်တော့သတင်းပြည်တဲ့သင်းစာဆရာကုစင်ဝင်းကိုပါအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်သားညဦးပ
ါစနေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကကြေညာပေးတော့မှာဖြစ်ပါတယ်ဝေကံပြည်တော်စုမှာလာမယ့်နိုဝင်ဘာလမှာချင်းပါမယ်ကျွန်တော်ရွေးကောက်ပွဲမှာဆနာမဲတွေကိုစားတိုက်ကနေစင်ပို့ပြီးမဲပေးတာတွေကြောင့်ဒီရွေးကောက်ပွဲမှာမဲမတမာမှုတွေဖြစ်လာနိုင်တယ်လို့သမ္မတဒေါနယ်ထရမ့်ကမနေ့တောက်ကြနေ့ကထပ်ပြီးတော့ဆွဆွဲလိုက်ပါတယ်။မဲခိုးတာတွေအကြံဖန်လုပ်တာတွေဖြစ်လာနိုင်တယ်လို့ Florida ပြည်နယ်တံပွန်မြို့ကိုမသွားခင်အင်မီတော်မြခင်မြမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ရုရှားနဲ့တရုတ်နိုင်ငံတွေအနေနဲ့ American ရဲ့စာရွက်နဲ့ဖြစ်ရတဲ့ဆနာမဲတွေကိုအတုလုလာနိုင်ကြောင်းနဲ့ဒီရွေးကောက်ပွဲဟာတမိုင်းမှာအဆိုးဝါးဆုံးရွေးကောက်ပွဲကြီးဖြစ်လာဖို့ရှိတယ်လို့သမ္မတထရမ့်ကသက်သေထောက်ထားတဲ့သုံးတရားမပြဘဲပြောကြားခဲ့ပါတယ်။သမားထောင်ကအခုနှစ်သမားရွေးကောက်ပွဲကိုရွှေဆိုင်မှု Twitter ကနေပြောပြီးတရကြမှာအခုလိုထပ်ပြီးတော့ပြောလိုက်တာလည်းဖြစ်ပါတယ်။ဟောင်ကောင်ရဲ့အမျိုးသားလုံခြုံရေးဥပဒေအောက်ကနေအမေရိကန်နိုင်ငံသားတဦးပါဝင်ဒီမိုကရေစီတက်ကြွလို့ရှားသူ6ဦးကိုဖမ်းဝမ်းထုတ်လိုက်တဲ့ပုံမှာထင်ရှားတဲ့အမေရိကန်လွှတ်တော်မှ2ဦးကတရုတ်စိုးရွားကိုပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။ဟောင်ကောင်အာဏာပိုင်တွေကနေသန်လောနဲ့အမေရိကန်နိုင်ငံသားဆမ်မြယ်ချူးတို့ပါဝင်လူ6ဦးကိုဖမ်းဝမ်းထုတ်လိုက်တယ်လို့တရုတ်စိုးရွားပိုင်ရုပ်သံလိုင်းကတောက်ချနေကပြောပါတယ်။internet online ပေါ်ကလူမှုကွန်ရက်တွေမှာလူကြိုက်များနေတဲ့ TikTok application နည်းပညာ software အသုံးပြုတာကို America မှာတားမြစ်ပိတ်ပင်သွားဖို့ညှိမှန်းထားတယ်ဆိုပြီးတော့ Donald Trump ကပြောလိုက်ပါတယ်လူမှုကွန်ရက်တွေမှာ video တွေမျှဝေနေတဲ့နာမည်ကြီး TikTok application ကို America မှာအသုံးပြုတာတွေကိုရပ်တန့်ဖို့စနေနေ့စောစုံထားပြီးလှုပ်လာနိုင်တယ်လို့ Donald Trump ကမနေ့တောက်ကြနေ့ကပြောလိုက်ပါတယ် COVID-19 ရောဂါရဲ့ရိုက်ခတ်မှုတွေကိုလာမယ့်ဆယ်စုနှစ်ပေါင်းများစွာခံစားသွားကြရလိမ့်အောင်ပဲလို့ကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ရဲ့အကြီးအကဲကတောက်ကြနေမှာပြောလိုက်ပါတယ်။ချိန်ထဲမှာပဲအမေရိကန်နိုင်ငံရဲ့ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်သိုနီဖောက်ချီကလည်းကိုရိုနာဗိုင်းရပ်စ်ကောက်ွယ်ဆေးလာမယ့်လတွေအတွင်းမှာရလာတော့မယ်လို့သူသတိထားပြီးတော့အကောင်းမြင်မျှော်လင့်တဲ့အကြောင်းတောက်ကြနေကလွတ်တော်ချာနာဝဲတစ်ခုအတွင်းပြောကြားလိုက်ပါတယ်။မက္ကဆီကိုနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူအရေအတွက်ဟာအမေရိကန်နဲ့ဘရာဇီးပြည်ရင်တစ်ကမ္ဘာလုံးမှာတတိယအများဆုံးဖြစ်သွားပါပြီ။တောက်ကြနေကမက္ကဆီကိုမှာကိုဗစ်ကြောင့်သေဆုံးသူအရေအတွက်688ဦးရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောတာကြောင့်စုစုပေါင်းသေဆုံးသူ46000ကျော်သွားပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ကူးစက်သူ58000ကျော်ရှိတာကြောင့်အခုဆိုရင်ရောဂါပိုးကူးစက်ထားသူပေါင်း 1.8 သန်းနီးပါးရှိသွားပြီဖြစ်ပါတယ်။ဇူလိုင်လတစ်လတည်းမှာအိန္ဒိယမှာကူးစက်သူအရေအတွက်1.3 နီးပါးရှိခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာလည်းဒီကနေ့နောက်ထပ်ရောဂါပိုးကူးစက်သူ482ဦးရှိတာကြောင့်3ရက်သက်တိုက်စံချိန်တင်အရေအတွက်နဲ့ကူးစက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။စနေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်လောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.